Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြကြပါသည်ခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်မတ်လ9ရက်ဇာတာပတိနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3248နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်။စကိုင်းနယ်တခြားသောဒေသရင်းကတိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကရှုတ်ချလိုက်ပြီးတပ်ဆိုင်သူတွေတာဝန်ခံဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကမ္ဘာတလုံးနိုင်ငံပေါင်း17နိုင်ငံကအမျိုးသမီး12ဦးတို့ကိုတော့နိုင်ငံတကာတက်တီရှင်ဆုရှင်များအဖြစ်အမေရိကန်ကနိုင်ငံတကာအမျိုးသမီးများနေ့မှာချီးမြှင့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်တဲ့တွင်တင်ဆက်ပြီးတဲ့အခါမှာတော့နားဆင်ရမယ့်သတင်းဆောင်ပါတစ်ပုဒ်မှာဆိုရင်ဒီရုရှားနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုရိုနာကာယောဂါရဲ့နောက်ပိုင်းမှာတရုတ်နိုင်ငံသားတွေဘလို့လာရောက်လဲပတ်မှုရှိနေပါသလဲ
這個是我們中國開放了20個國家第一批開放的所以其中俄羅斯
မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုခါတိုင်းလိုပဲဝေဝေစာတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းနဲ့တခြားသောဒေသတွေမှာရရဆက်ဆက်တိုက်ခိုက်မှုတွေနဲ့တပ်ဖြတ်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အပေါ်ကုလသမဂ္ဂအထူးရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပါတယ်။မြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့အစင်ချင်းမဲ့တိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်နေတာကိုကုလသမဂ္ဂအထူးရင်းမှုချုပ်ကအထူးပဲဆိုရင်ကြောင်းနဲ့တာဝန်ရှိသူတွေတာဝန်ခံကြဖို့ကိုလည်းတောင်းဆိုလိုက်ကြောင်းအထူးရင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာပါဝင်ပတ်သက်သူတွေအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကိုလေးစားလိုက်နာဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံတွင်းလက်တလောတိုက်ခိုက်မှုဆိုင်ရာတရင်အချက်လက်တွေကိုအတည်ပြုရေးအတွက်ကုလသမဂ္ဂကဆက်လက်ဆောင်ရွက်နေပြီးနိုင်ငံတွင်းမှာတွာလာခွင့်မရှိတဲ့အချက်အင်တာနက်နဲ့မိုဘိုင်းဆက်သွယ်ရေးကွန်ရက်တွေအများအပြားဖြတ်တောက်မှုတွေကြောင့်အခက်အခဲဖြစ်ရတယ်လို့လည်းကုလသမဂ္ဂကပြောဆိုပါတယ်။ဆီယနာသိမ့်ပြီးနှစ်နှစ်ပြည့်ချိန်ဖေဖော်ဝါရီလဆန်းပိုင်းမှာပဲစကိုင်းတိုင်းအတွင်းကမြို့နယ်14ခုကိုစစ်ကောင်စီကဆေးအုပ်ချုပ်ရေးကျင်းညာခဲ့တာပါဆေးအုပ်ချုပ်ရေးကျင်းညာပြီးနောက်ပိုင်းမှာတော့စကိုင်းတိုင်းအတွင်းကဒေသတချို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာကြောင်းနဲ့ဒေသခံတွေတပ်ဖြတ်ခံရတယ်ဆိုပြီးလဲစကိုင်းဒေသခံတွေကမတ်လပထမပတ်အတွင်းမှာပဲ VOA မြန်မာပိုင်းကိုပြောဆိုကြပါတယ်ရှင်
အခုနှစ်2023ခုနှစ်မှာလဲယူကရိန်းမှာရုရှားတပ်တွေအနေနဲ့နေမီသိမ်းပိုက်မှုတွေကြီးကြီးမားမားလှုပ်ဆောင်နိုင်ဖို့မရှိဘူးလို့ဗုဒ္ဓဦးနဲ့မှာအမေရိကန်ထောက်လှမ်းရေးအကြီးအကဲ Haines ကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပြီးရုရှားဟာတစ်နှစ်ကျော်ကြာနေပြီဖြစ်တဲ့နှစ်ရှည်ထိုးစစ်ကိုဆက်လက်ထိန်းထားဖို့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုတင်ပြတဲ့အစီရင်ခံစာမှာရုရှားတပ်ဖွဲ့ဟာအတိအပြောက်နှုံးလဲမြင်မာနေတယ်လို့ဆိုပြီးမဖြစ်မနေလုံရမဲ့တက်ရွှေပြောင်းမှုတွေမလုံရင်လိုအပ်ချက်မြင်မာနေတဲ့လက်နက်ခဲယံထောက်ပံ့ရေးကိုအခြားတတိယတနင်္ဂနွေကရှာဖွေတာမျိုးမလုံနိုင်ရင်လက်ရှိထိုးစစ်အဆင့်ကိုတောင်ဆက်လက်ထိန်းထားနိုင်ဖို့ရုရှားမှာစိန်ခေါ်မှုတွေတိုးလာွယ်ရှိတယ်လို့သူကဆိုပါတယ်အမေရိကန်ရင်ဆိုင်နေရတဲ့တကဘာလုံးဆိုင်ရာချင်းချောင်းမှုဆိုင်ရာအကဲဖြတ်မှုရဲ့ဒစိတပိုင်းအဖြစ်တင်ပြတဲ့အခုထောက်လှမ်းရေးသုံးသပ်ချက်မှာအမေရိကန်ထောက်လှမ်းရေးအကြီးအကဲ Haines ကရုရှားသမ္မတဗလာဒီမာပူတင်အနေနဲ့သူ့စစ်တပ်ရဲ့စစ်နိုင်မှုရာအကန့်အသတ်တွေရှိနေတာကိုကောင်းကောင်းနားလည်ပြီးစစ်ရေးရည်မှန်းချက်မှာဖြစ်နိုင်ခြေရှိတဲ့ရည်မှန်းချက်တွေပဲအလေးထားမဲ့ပုံပေါ်နေတယ်လို့လဲဆိုပါတယ်ခင်ဗျာ
ကမ္ဘာတလုံးအပြုသဘောဆောင်အပြောင်းလဲတွေဖော်ဆောင်ရမှာစွန်းစွန်းတမန်ပါဝင်ဦးဆောင်ခဲ့ကြသူအမျိုးသမီး12ဦးကိုနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့မတ်လ10ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံခြားရေးဌာနကနှစ်စဉ်ချီးမြှင့်တဲ့အမျိုးသမီးတက်တီရှင်စုတွေကိုချီးမြှင့်ခဲ့ပါတယ
် Around the world, women in all of their diversity
အပြောင်းလဲတွေဖော်ဆောင်ရမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်ဆောင်ရွက်လာကြချောင်းတစ်ချိန်တည်းမှာပဲနိုင်ငံရေးမှာပါဝင်ဆောင်ရွက်မှုမှာအေအမအခက်ခဲကြီးတွေနဲ့လဲချုံတွေ့ရချောင်းကျမအခြေခံအကြမ်းဖက်မှုတွေနဲ့လဲတွေ့ကြုံရချောင်းအခွင့်အရေးချိုးဖောက်ခံရမှုနဲ့အမျိုးသမီးတွေဟာစီးပွားရေးနဲ့လူမှုရေးအရာဩဇာအာဏာတည်ရမှုနဲ့ပါနေပြီးဒါကိုပြောင်းလဲဖို့အခိုင်အမာပိုက်ဖြတ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမျိုးသမီးတတိရှင်စုချင်းမြင့်တဲ့အခမ်းအနားတွင်မှပြောဆိုခဲ့ပါတယ်ကမ္ဘာတစ်လွှာနိုင်ငံ17နိုင်ငံကအမျိုးသမီးတတိရှင်တွေအဖြစ်ဒေါက်တာဇာကီယာဟက်ကမက်အယ်ဘာရူရီဒာပါမောက်ခဒန်နီယယ်ဒါလန်ဒေါရစ်ရီယိုစ်မေဇာမိုဟာမက်ဟာဒီအက်ဘဒဲအာဇစ်ဘက်ဆမ်တိုရီဂိုဇီနာအထက်လွှတ်တော်အမတ်ဒါထွတ်ရက်စ်အက်ဒီဘာရာဇီဘိုးမှုချုပ်ဘိုလာဂန်ဘိုလ်တ်ဘီယန်ကာဇလန်စကာယူလီယာဖေးစကာတို့ကိုအမေရိကန်သမ္မတအိမ်ပြူတော်မှာသမ္မတကတော်ဂျေးဘိုက်ဒန်ကဆုချီးမြှင့်ခဲ့ပါတယ်။မြန်မာနိုင်ငံကဒေါ်ဤသင်္ဆာမောင်ဒေါ်ဖြူဖြူအောင်ဒေါ်မေးဇေဘယ်ဖြူနဲ့နော်ကညောဖောတို့ဟာလည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့အမျိုးသမီးတတိရှင်ဆုချီးမြှင့်ခံခဲ့ရသူတွေဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဩဇာတည်ရမှုပိုင်းမှာအမျိုးသမီးတွေရဲ့ထိ ंछ ချုပ်မှုနဲ့တဲ့ဒေသတွေအပါအဝင်လူ့ခွင့်ရေးဒီမိုကရေစီရေးနဲ့တရားမျှတရေးအပြောင်းလဲတွေအတွက်အမျိုးသမီးတွေကဥဆောင်မှုရှိနေတယ်။ဒါကြောင့်လဲအမျိုးသမီးတွေအတွက်ဒန်းတူအခွင့်အရေးနဲ့ဂုဏ်သိက္ခာအရေးကိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒဦးစားပေးအချက်တစ်ခုအဖြစ်ထည့်သွင်းထားတာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
။တစ်ဆယ်တည်းမှာပဲတင်ပြချင်တာကတော့ဒီအမျိုးသမီးဆိုင်ရာအခွင့်အရေးတွေချင်းချောက်ခံရတာအတွက်ကဘာတဝှမ်းကအမျိုးသမီးတွေနိုင်ငံတကာအမျိုးသမီးနေမှာချီတက်ဆန္ဒပြမှုတွေကိုဗိုလ်တုနေတုန်းကပြုလုပ်ခဲ့ကြပါတယ်။ကဘာအနှံ့မှာအမျိုးသမီးတွေဟာဖိနှိပ်ခံရစေလို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကထောက်ပြတာပါ။အာဖဂန်နစ္စတန်မှာတာလီဘန်အစိုးရကအမျိုးသမီးတွေကိုတက်ကူစုတက်ခွင့်တားမြစ်ထားပါတယ်။အီရန်မှာဆိုရင်လည်းမွတ်စလင်အမျိုးသမီးတွေဝတ်ဆင်တဲ့ခေါင်းစည်းပဝါမွတ်ဆင်တဲ့အတွက်ဖမ်းဆီးခံရတဲ့အသက်22နှစ်အရွယ်မာရှာအမနီဟာအကျဉ်းတော်ထဲမှာတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးနောက်ဆက်တွဲဆန္ဒပြမှုတွေကိုဖိနှိပ်ပြီးတည်တံပေးခံရမှုတွေလည်းရှိခဲ့ပါတယ်။ဒါအပြင်အမေရိကန်မှာလည်းကိုယ်ဝန်ဖျက်ချခွင့်ကိုကန့်သက်ချက်အစ်စ်တွေနဲ့တားမြစ်ထားပြီးယူကရိန်းစစ်ပွဲဟာလည်းအမျိုးသမီးအပေါ်မှာတက်ရောက်မှုတွေအများကြီးရှိနေတဲ့အတွက်အခုလိုလမ်းပေါ်အတွက်ဆန္ဒပြမှုတွေပြုလုပ်ကြတာလို့ဆိုပါတယ်။တူရကီမှာကြားမအခြေခံတဲ့ဒီအကြမ်းဖက်မှုတွေကြောင့်ဗိုလ်တုနေကအမျိုးသမီး3ဦးတည်ဆုံးခဲ့ရပါတယ်။ဒါဟာမနှစ်ကအမျိုးသမီးနေ့နောက်ပိုင်းတူရကီမှာတည်ဆုံးရသူအမျိုးသမီးအရေအတွက်တစ်နှစ်အတွင်း328ဦးရှိလာပြီလို့အမျိုးသမီးအဖွဲ့တွေကပြောပါတယ်။မီဒီယာလွတ်လပ်ခွင့်အဖွဲ့တစ်ခုဖြစ်တဲ့နေစည်းမခြားသတင်းတော်များအဖွဲ့ RSF ကလည်းမြန်မာနိုင်ငံအပအဝင်ကဘာတဝှမ်းမှာဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးသတင်းတော်အရေအတွက်က83ဦးထိရှိလာနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုဒီသတင်းပတ်အစောပိုင်းတော့ကဥရောပသမဂ္ဂကဒီအာဖဂန်နစ္စတန်အီရန်မြန်မာရုရှားတောင်ဆူဒန်ဗဟိုအာဖရိကသမရနိုင်ငံအမျိုးသမီးအခွင့်အရေးချိုးဖောက်ဖိနှိပ်အကြမ်းဖက်တဲ့လူမှုအဖွဲ့အစည်းပုံကိုယ်တွေကိုပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရင်းတွေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်American သမ္မတရဲ့စစ်မဲ့ပြုခွင့်ဆိုင်ရာလွှတ်တော်ခွင့်ပြုချက်ကိုပြန်လည်ရုပ်သိမ်းရေးအရေးကြီးတဲ့ဆောင်ရွက်ချက်တရက်ကို American လွှတ်တော်အမတ်တွေဆောင်ရွက်ခဲ့ကြပြီးဒါအဆိုရင်လွှတ်တော်ရဲ့လုပ်ပိုင်ခွင့်အတိုင်းအခိုင်အမာဆောင်ရွက်မှုမှာထောက်ခံမှုတိုးလာတဲ့သဘောလေးဖြစ်ပါတယ်1990ခုနှစ်နဲ့2002ခုနှစ်တို့မှာခွင့်ပြုခဲ့တဲ့ AUMF ကသမ္မတရဲ့စစ်မဲ့ပြုခွင့်ဆိုင်ရာခွင့်ပြုချက်တွေကစဲစုနေတဲ့ချီတက်တန်းရှိနေပြီဖြစ်ပြီးဒီခွင့်ပြုချက်တွေပြန်လည်ရုပ်သိမ်းရေးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှထောက်ခံမဲ့73မဲနဲ့ကန့်ကွက်မဲ့ရှင်မဲ့ရရှိခဲ့တာဖြစ်ပါတယ် ပြန်လည်ရုပ်သိမ်းနိုင်ခဲ့ရင်တော့ပင်လယ်ခွင်းနဲ့အီရတ်စစ်ပွဲကိုတရားဝင်အဆုံးသတ်သွားစီမှာဖြစ်ပါတယ်။တမရရဲ့စစ်မဲ့ပြုတ်ွင့်ဆန်ရခွင့်ပြုမိန်နှစ်ခုဟာခင်မမီတော့ကြောင်းအမေရိကန်အကျိုးစီးပွားတွေအပေါ်လက်ရှိချင်းချောင်မှုကိုလည်းမဖြေရှင်းနိုင်သလိုစစ်ရင်အားအကြီးအကျယ်အသုံးပြုရေးအတွက်လည်းဒီခွင့်ပြုချက်တွေကိုအသုံးမပြုသင့်တော့ဘူးလို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဘော့မနန်ဒက်စ်ကညင်ညာချက်မှာပြောဆိုထားပါတယ်။ဒီခွင့်ပြုချက်တွေကိုရုပ်သိမ်းမှုဟာဆိုရင်အမေရိကန်ရဲ့အမျိုးသားအချိုးစီးပွားနောက်အီရတ်နဲ့ဒေတာရင်းမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအချိုးစီးပွားတွေအတွက်ဖြစ်တယ်လို့လည်းထပ်လောင်းပြောဆိုထားပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့အမေရိကန်ပြည်ထောင်စုတိုက်ခတ်ခံရမှုနောက်ပိုင်းလွှတ်တော်ရဲ့အခြေခံဥပဒေပါအခွင့်အရေးအရအတည်ပြုချက်မလိုပဲအမေရိကန်သမ္မတအနေနဲ့ပြည်ပမှာစစ်မဲ့ပြုတ်ကွင်အာနာပေးအပ်ထားတဲ့2001ခုနှစ်နဲ့2002ခုနှစ် AUMF တွေကိုရုပ်သိမ်းဖို့လွှတ်တော်အမတ်တွေကလက်ရှိနှစ်ပိုင်းနဲ့အတွင်းမှာကြိုးပမ်းနေကြတာဖြစ်ပါတယ်ရှင
်။တောင်တရုတ်ပင်လယ်မြေမှာဖြစ်ပွားနေတဲ့တရုတ်နိုင်ငံရဲ့ရန်လိုတဲ့လောက်ရည်နဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံကလူသိရှင်ကြားထုတ်ဖော်ပြောကြားသွားမဲ့မဟာဗျူဟာတရက်ကိုစတင်လိုက်ပြီလို့ဖိလစ်ပိုင်အာဏာပိုင်တူဦးကပြောကြားပါရယ်။ဒါဟာတရုတ်ရဲ့ဝါဒဖြန့်မှုကိုတံပြန်မှုဖြစ်ပြီးတရုတ်ရဲ့ရန်စားမှုကိုနိုင်ငံတကာကအာရုံစိုက်ပြစ်တင်ကန့်ကွက်ဖို့ရည်ရွယ်တာပါ။တရုတ်ရဲ့လှုပ်ရှားမှုတွေကိုဖြေရှင်းဖို့နီးလန်းဟာသူတို့အကြောင်းကိုလူသိရှင်ကြားဖော်ထုတ်ဖို့သာဖြစ်တယ်လို့ဖိလစ်ပိုင်ရည်တဲ့အဆင့်မြင့်အရာရှိကြီးတူဦးဖြစ်တဲ့ဂျေတာရီလာရာကမနီလာဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ပါရယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ဟာအငင်းပွားနေတဲ့ရေပိုင်နက်တွေမှာကင်းလှည့်စစ်ဆေးတာတွေတိုးလုံနေပြီးမဟာဗျူဟာအရရေးပါတဲ့ဒီရေလမ်းကြောင်းတစ်လျှောက်တရုတ်ရဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ဖို့တရုတ်ရဲ့လုပ်ရက်တွေကိုလူသိရှင်ကြားထုတ်ဖော်ကန့်ကွက်ဖို့ပြောဆိုပါတယ်ဖိလစ်ပိုင်ကင်းလှည့်တင်မောတစဉ်အပေါ်ကတင်မောသားတွေတရုတ်တင်မောကနေစစ်တပ်သုံးလေးစားရောင်ကြီးကြောင့်ခဏတာအမြင်အာရုံဝေဝါးခဲ့တဲ့လုပ်ရက်နဲ့ပတ်သက်လို့ဖိလစ်ပိုင်အစိုးရကမနီလာမှာရှိတဲ့တရုတ်တန်မာကြီးကိုဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟိုးမြို့မှာဗုဒ္ဓနေ့ကဝင်းကြီးချုပ်ဟောင်းအီမရန်ခန်ကိုထောက်ခံသူတွေကဒုတ်တွေကန်ဆောင်ဆန္ဒပြကြတာကိုရဲတပ်ဖွဲ့ကမျက်ရည်ရိုပုံအုံပြုဖြိုခွဲတာမှာအ ਨੇ ဆုံးဆန္ဒပြသူတို့သေဆုံးခဲ့ရပါတယ်။နိုင်ငံရဲ့လူဦးရေထူထပ်ဆုံးပန်းချက်ပြည်နယ်ရဲ့မြို့တော်မှာဝင်းကြီးချုပ်ဟောင်းခန့်ရဲ့အတိုက်ခံပါကစ္စတန်တာဟီအီPTI ပါတီကရွေးကောက်ပွဲစီရင်ရေးမိန့်ခွန်းပြောဖို့စီစဉ်ထားပေမဲ့အဲ့ဒီနေ့အစောပိုင်းမှာပဲအာဏာပိုင်တို့ကလူမှုစီရင်မှုအလုံးကိုတားမြစ်ခဲ့တာဖြစ်ပါတယ်။လာဟိုမှာရှိတဲ့ဝင်းကြီးချုပ်ဟောင်းခန့်ရဲ့နေအိမ်ရှိကလမ်းတွေအလုံးကိုရဲကပိတ်ခဲ့ပြီးဝင်ရောက်ဖို့ကြိုးစားတဲ့ PTI ပါတီဝင်တွေကိုလည်းဖြိုခွဲခဲ့တာဖြစ်ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ရိုပုံးနေတဲ့ပြစ်သွေးတဲ့တန်ယုံဖြစ်နေသူတချို့အပါအဝင်လူအတော်များများကိုဖမ်းဆီးတာကိုလည်းရုပ်သံဗီဒီယိုမှာတွေ့ရပါတယ်ရှင
်။ထိုင်းနိုင်ငံမှာတော့တော်ဝင်မိသားစုကိုစော်ကားမိတဲ့အတွက်ဆိုပြီးတော့နိုင်ငံရဲ့ဥပဒေချိုးဖောက်မှုနဲ့အမျိုးသားတဦးကိုထောင်ဒဏ်2နှစ်ချမှတ်လိုက်ပါတယ်။သူဟာ2020ခုနှစ်ကထိုင်းနိုင်ငံရဲ့ဒီမိုကရေစီဆန္ဒပြလှုပ်ရှားမှုသင်္ကေတတစ်ခုဖြစ်တဲ့အဝါရောင်ဘဲရုပ်ပါတဲ့ပြက်ကရင်ကိုရောင်းချခဲ့မှုကြောင့်အဖမ်းခံရတာပါအစိုးရရှိနေတွေကတော့ဒီပြက်ကရင်တွေဟာဘရင်မဟာဝိဇ္ဇရာလောင်ကွန်းကိုလှောင်ပြောင်တဲ့ပုံတွေပါတယ်လို့ပြောပါတယ်ထိုင်းနိုင်ငံဟာဘရင်စနစ်ကိုစော်ကားတာကိုအပြစ်ပေးနိုင်တဲ့ကမ္ဘာအပြင်းထန်ဆုံးဥပဒေရှိတဲ့တိုင်းပြည်တစ်ခုလည်းဖြစ်ပါတယ်ဒီလိုအမှုမျိုးကပြစ်မှုထင်ရှားရင်အမှုတစ်ခုချင်းစီအတွက်ထောင်ဒဏ်15နှစ်ထိချမှတ်နိုင်ပါတယ်2020ခုနှစ်တုန်းကထိုင်းနိုင်ငံရဲ့လူငယ်တွေဥဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုမှာလည်းဒီဥပဒေကိုဖျက်သိမ်းပေးဖို့အထူးတောင်းဆိုခဲ့မှုပါတယ်ထိုင်းနိုင်ငံရဲ့လူအခွင့်အရေးဆိုင်ရာရှေ့နေများအဖွဲ့ကတော့ဒီဥပဒေကြောင့်2020ကစပြီးလူပေါင်း200ကျော်တရားစွဲခံခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလူမှုကွန်ရက်မီဒီယာဖြစ်တဲ့ Facebook YouTube အပြင်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းဆောင်မနဲ့စိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီခီးသွွားလုပ်ငန်းတစ်ခုနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရုရှားနိုင်ငံရဲ့ခီးသွွားလုပ်ငန်းဟာကိုဗစ်ကာယောဂါနဲ့ရုရှားကအထူးစစ်ဆင်ရေးလို့ခေါ်တဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်နှစ်ကြိမ်နှစ်ခါထိုးနှက်ခံရတယ်လို့အထည်နာခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့ဥရောပကအခြားနိုင်ငံတွေကအဆက်အသွယ်ဖြတ်ထားလို့အထူးကြံနေတဲ့ရုရှားကိုအခုအခါမှာတော့တရုတ်ခီးသွွားတွေပြန်ပြီး ွာလာနေကြပါပြီ AB သတင်းဆောင်ပါကိုအခြေခံပြီးတော့ကိုငိမ့်ချန်းအေးပြောပြမှာဖြစ်ပါတယ်ခင်ဗျာ
မော်စကိုနဲ့ Saint Petersburg ကိုပြေးဆွဲတဲ့ရထားပေါ်ကနေတရုတ်ခီးသွားဧည့်သည်အများများဆင်းလာကြပါတယ်သူတို့ဟာ COVID-19 ကပ်ရောဂါစကတဲ့ကကာလကြာရှည်စောင့်ဆိုင်းခဲ့ရတဲ့ပထမဆုံးဖြည့်ပွားခီးကိုထွက်လာကြသူတွေပါအခုနှစ်ဇန်နဝါရီကမှတရုတ်နိုင်ငံဟာနိုင်ငံသားခီးသွားတွေကိုသူ့ပြည်တွင်ဝင်ဝင်ပေးခဲ့တယ်လို့အရင်လ February 6ရက်ကမှသူ့နိုင်ငံသားတွေကိုလည်းနိုင်ငံသားကိုအလဲပတ်ခီးသွားဖို့ခွင့်ပြုပေးခဲ့တာပါရုရှားနိုင်ငံဟာတရုတ်အစိုးရကသွားလာလဲပတ်ဖို့အကြံပြုထားတဲ့နိုင်ငံပေါင်း20စီးရင်မှာပါဝင်လို့တရုတ်ခီးသွားဝါဒနာအုပ်တွေဟာလက်မှတ်တွေအပြေးလွှားဝယ်ယူခဲ့ကြတယ်ဆိုပါတယ်တရုတ်ခီးသွားဧည့်သည်တူဖြစ်တဲ့ဂျန်ရွှေဆောင်ကအခုလိုပြောပါတယ
်这个是我们中国开放了
အထမအတုပ်အနေနဲ့တရုတ်အစိုးရကနိုင်ငံပေါင်း20ကိုနိုင်ငံသားအုပ်စုအလိုက်ခီးစဉ်ခွင့်ပြုခဲ့ပြီးအဲ့ဒီအထက်မှာရုရှားလည်းပါပါတယ်ဒီကနေ့ခေတ်ရုရှားရဲ့အခြေအနေကိုသိမြင်နိုင်ဖို့တရုတ်ခီးသွားတွေကရုရှားကိုလာလည်ဖို့မျှော်လင့်နေကြပါတယ
်ရုရှားရဲ့ခီးသွားနဲ့ဖျော်ဖြေလုပ်ငန်းတွေကလည်းသူတို့ရဲ့ဧည့်သည်တွေကိုကြိုဆိုနေကြပါတယ်ကပ်ရောဂါနဲ့ယူကရိန်းကစစ်ပွဲကြောင့်ရုရှားကိုဝင်တဲ့ခီးသွားကတိတိတတ်တာကိုကြဆင်းနေတာပါတန်ခတ်ပိတ်ဆို့အေးအေးမှုတွေကြောင့်လဲဥရောပနိုင်ငံအများစုကိုအဝင်အထွက်လျင်ခီးစဉ်တွေရပ်နှထားပါတယ်ဒီနောက်ခံအချိန်မှာတရုတ်ခီးသွားတွေအခုလိုပြောင်းဝင်လာတာကထင်ရှားလို့နေပါတယ်စကပြန်နဲ့အလန်ညွန်တူဖြစ်တဲ့ရိုမန်ယာကိုဘလော့ကသူတို့ရင်ဆိုင်နေရတဲ့အချိန်တွေကိုအခုလိုပြောပြပါတယ
်တကယ်တော့ဒါကိုကျွန်တော်တို့စောင့်နေတာ၃နှစ်ရှိပါပြီ2020 2021 2022နဲ့အခုဆိုရင် 2023 တောင်ရောက်နေပါပြီတရုတ်ဘာသာစကားကျွမ်းကျင်တဲ့ဒီခီးသွားလုပ်ငန်းမှာလုပ်ခဲ့သူတွေတခြားလုပ်ငန်းတွေပြောင်းလုပ်ကြရပါတယ်သူတို့အလုပ်တွေဆုံးရှုံးခဲ့ကြတာပေါ့အခုတော့သူတို့ရဲ့ဒုတိယဘဝကိုတနည်းနည်းနဲ့ပြန်ရှာတွေ့ဖို့ညှော်လင့်လို့ရပါပြီ
အရင်ကပြည်တွင်းဧည့်သည်ကိုပဲမိခိုးနေရတဲ့ရုရှားခီးသွားလုပ်ငန်းဟာအခုခါတရုတ်နိုင်ငံသားခီးသွားတွေကြောင့်သူတို့ဝင်ငွေတွေပြန်ကောင်းလာဖို့ညှော်လင့်နေကြတာပါဒေတာခီးသွားလုပ်ငန်းတွေရုရှားနဲ့တရုတ်ခီးသွားတွေကိုပထမနေရာမှာဦးစားပေးရဖို့ဖြစ်လာတယ်လို့အလန်ညွန်ယာကိုဘလက်ကဆိုပါတယ်Saint Petersburg ခီးစင်မှာဆိုရင်အကျယ်အဖြစ်ကမ္ဘာဒုတိယအကြီးဆုံးစီးဝင်တဲ့ Hermitage ပြတဲ့ကမပါမဖြစ်ပါပါတယ်အဲ့ဒီမှာလဲတရုတ်ခီးသွားတွေနဲ့စီကားလို့နေပါတယ်ဧည့်သည်အများစုက2019တည်းကဒီခီးစင်ကိုဝယ်ယူထားကြပေမဲ့ကပ်ရောဂါကြောင့်သူတို့ရဲ့ခီးစင်ကိုရွှေ့ဆိုင်းခဲ့ရတာပါရုရှားရဲ့သမိုင်းကျင်းမှုအမှုပညာနဲ့ဗိတုကလက်ရာတွေကိုနှစ်သက်လို့လွန်ခဲ့တဲ့3နှစ်လောက်ကလာဖို့စီစဉ်ထားတာလို့ဧည့်သည်တူဖြစ်သူဇောင်မင်းကပြောပြပါတယ
်我觉得应该这个前景应该是
ငင်ငွေးအနေထားကတိတ်ကိုကောင်းတယ်လို့ခံစားမိပါတယ်ဘာပဲဖြစ်ဖြစ်အဆုံးမှာကက်ယောဂါကြီးပြီးသွားတော့လူတွေလည်းလွတ်လွတ်လပ်လပ်ပေါပေါပါနေလာနိုင်ကြပါပြီဒါကအရန်ကိုကောင်းပါတယ
်လက်ရှိရုရှားယူကရိန်းပြည်ကအပေါ်မှာလည်းခီးတယ်တွေကစိုးရိမ်စိတ်မရှိဘူးလို့ဆိုပါတယ်ဘာကြောင့်စိုးရိမ်စိတ်မရှိလဲဆိုတာကိုဆောင်မင်းကအခုလိုရှင်းပြပါတယ
်没有因为我是觉得是既然我们那个
ကျွန်တော်တို့စိတ်မပူပါဘူးတရုတ်ဆွေရကကျွန်တော်တို့ကိုဒီကိုလာခွင့်ပြုထားတပြီတော့ဒါဟာလုံခြုံတဲ့နေရာလို့ကျွန်တော်ခံစားရပါတယ
်ဒါကနိုင်ငံတကာဖြစ်စဉ်တစ်ခုပဲဖြစ်ပြီးစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမြဲအစဉ်သင့်ရှိနေလို့သူ့အနေနဲ့မကြောက်ဘူးလို့နောက်ထပ်ခီးသွားဧည့်သည်တူဖြစ်သူထန်ခန်ဆန်ကပြောပါတယ်ဒါပေမဲ့နိုင်ငံတကာကန့်သတ်ချက်တွေကြောင့်သူ့အနေနဲ့ဘန်ကတ်တွေတုံးရတာတော့အခက်အခဲရှိတယ်လို့ထန်ခန်ဆန်ကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်之前我还可以用美金来
အရင်တစ်ခါရုရှားကိုလာလေတုန်းကတော့ဒီမှာဒေါ်လာကိုရုရှားသုံးရူဘယ်နဲ့လဲလှယ်နိုင်တယ်ဗီဇာကတ်ကိုသုံးလို့ရပါတယ်ဒါပေမဲ့အခုတော့ကန့်သတ်ချက်တွေရှိလာတော့ငွေကိုရူဘယ်နဲ့ကြိုပြီးတော့လဲလှယ်ခဲ့ရပါတယ
်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေကရုရှားကိုလာတဲ့ခီးသွားတွေပေါ်တက်ရောက်ပြီးသူတို့အနေနဲ့ဗီဇာဒါမှမဟုတ်မာစတာလိုဘတ်စနစ်သုံးအကျွေးဝယ်ကတ်တွေနဲ့ငွေပေးချေမရတော့လို့အဲ့ဒီစားရုရှားနိုင်ငံသုံးရူဘယ်ငွေသားကိုဆောင်းသွားရပါတယ်ဒါကိုရုရှားခီးသွားလုပ်ငန်းဘက်ကလည်းသူတို့ရဲ့နိုင်ငံတကာအယောင်းဝယ်လုပ်တွေမှာတရုတ်ရွှေငွေနဲ့လက်ခံပြီးဖြည့်ရှင်းပေးပါတယ်အခုချိန်မှာကမ္ဘာလက်ခီးတဲ့ဘလောက်များများရုရှားကိုလားလေတယ်ဆိုတာအတိအကျမသိရပါဘူးကတ်ရောဂါမတိုင်ခင်ကလေရင်ပြတ်သန်းမှုအခြေအတွက်ထက်တော့အခုကနည်းပါးနေပါသေးတယ်ယူကရိန်းစစ်ကြောင်းဥရောပခီးသွားတွေကလုံးဝမလာတော့ဘူးလို့ခီးသွားကုမ္ပဏီနီကာရဲ့အမှုဆောင်အရာရှိအလက်ဇန်ဒါဖလစ်ကပြောပါတယ်
у европейских туристов нам сейчас не приходится говорить та
Прва ဆုံးနဲ့အကြီးမားဆုံးစိန်ခေါ်မှုကတော့ထောက်ပံ့ပို့ဆောင်ရေးပါပဲလေချောင်းဆက်သွယ်ရေးကတိတ်ကောင်းကောင်းမွန်မွန်အခြေပြန်မတည်သေးပါဘူး။ဥရောပနိုင်ငံတွေတက်ဆိုင်ရင်တရုတ်နိုင်ငံနဲ့ဆက်သွယ်ရတာကပိုလွယ်ပါတယ်။လေချောင်းခီးစင်တွေအများကြီးပြေးဆွဲနေတာမို့လို့ပြဿနာမရှိပါဘူး။ပြီးတော့ဟုတ်တယ်။တရုတ်ဧည့်သည်ကရုရှားကိုလာတဲ့နိုင်ငံသားခီးသွားတွေထဲမှာအများဆုံးတက်ကတစ်ခုဖြစ်လာမှာပါ
။ခီးသွားဖွဲ့တွေအတွက်ဗီဇာကင်းလွတ်ခွင့်ပေးတဲ့စည်းမျဉ်းကိုလည်းပြန်လည်ဆက်တင်ဖို့ရှိနေလို့လာမယ့်ဧပြီမှာတရုတ်ခီးသွားတွေပိုးဝင်လာဖို့မျှော်လင့်ရပါတယ်။အဲ့လုပ်ငန်းဆောင်ရွက်သူတွေဟိုတယ်တွေအလန်းညွန်ရဲ့အပါဝင် Saint Petersburg တမျိုးလုံးကဒီအခိုက်အတန့်ကိုစောင့်မျှော်နေကြတယ်လို့ဆိုပါတယ်။ဒ ဟာ နောက်ထပ် ဖွံ့ဖြိုးတိုးတက်ရေးအတွက် လွန် ကောင်းမွန်တဲ့ တွန်း အား ဖြစ်နေ ရှုမြင်ကြပြီး ခီးသွား လုပ်ငန်းမှာ မော်စကို နဲ့ စိန့် ပီတာစဘတ် ခီးစဉ် ပြင် ရုရှား နောက်မြောက်ပိုင်းက စိတ်ကမ်းမြို့ကြီး တစ်ခု ဖြစ်တဲ့ မော်မတ်စ် လို့ မြို့တွေကို မဝေးတော့တဲ့ အနာဂတ်မှာ တိုးချဲ့နိုင်ဖို့ ရုရှား ခီးသွား လုပ်ငန်းရှင်တွေက စိတ်ကူးနေကြပါတယ်
ဒါတော့ ကို ငိမ့်ငိမ့်ရေး ပြောပြသွားတာ ဖြစ်ပါတယ် ခင်ဗျာ အခုတခါ နားဆင်ရမှာကတော့ ဒီ အမေရိကန် ပြည်ထောင်စုက ရွေးကောက်ပွဲ အခြေအနေနဲ့ ပတ်သက်ပြီးတော့ တင်ပြခြင်းပါတယ် လာမယ့်နှစ် သမ္မတရွေးကောက်ပွဲတွေမှာ American Conservative တွေအကြားအကွဲအပြဲတွေကိုတည်တည်သာသာမြင်စေတဲ့ပွဲနှစ်ခုလက်တလောအတွင်းမှာကျင်းပသွားပါမယ် Washington မြို့တော်အနီးမှာ ကျင်းပတဲ့ CPAC Conservative လှုပ်ရှားမှုညီလာခံမှာ သမ္မတဟောင်း Donald Trump နဲ့လူသိရှင်ကြားကြီးညာပြီးတူဦးတည်သောစိန်ခေါ်သူ ကုလသမဂ္ဂ အတန်အမှန်ကြီးဟောင်း Nikki Haley တို့မိခွန်းပြောကြားခဲ့ကြပြီးအခြားသူတွေကတော့ Florida ပြည်နယ်က Club for Growth တိုးတက်မှု ကလပ် ကကျင်းပတဲ့တကပိတ်ဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ် Steve Harmon တည်င်းပေးဖို့ထားတာကိုတော့ကိုငင်းညာပြောပြမှာဖြစ်ပါတယ်ခင်ဗျာ
နှစ်စဉ်ကျင်းပလေရှိတဲ့ CPAC Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံကို American သမ္မတဟောင်း Donald Trump တက်ရောက်မိန့်ခွန်းပြောကြားခဲ့ပြီး ဒီပွဲမှာကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရပွဲတက်ရောက်သူ 62 ရာခိုင်နှုန်းက လာမယ့်နှစ် Republican Party တွင်ရွေးကောက်ပွဲမှာ Trump ကိုထောက်ခံကြမှာပါ
In 2016 I declared
2016ခုနှစ်ကကျွန်တော်ကခမည်းတော်ရဲ့အသံမဲလို့ကြေညာခဲ့တယ်ဒီနေ့ကျွန်တော်ထပ်ဖြေမှာကကျွန်တော်ကခမည်းတော်ဘက်ကသူရဲကောင်းခမည်းတော်အတွက်တရားမျှတမှုသစ္စာဖောက်ခံရသူတွေမှားယွန်းခံရသူတွေအတွက်အပြစ်ပြန်ပေးမဲ့သူပါဒီပွဲမှာအဓိကတက်ရောက်မိန့်ခွန်းပြောသူတဦးကတော့လူသိရှင်ကြားကြေညာပြီးတဦးတည်းသောစိန်ခေါ်သူကုလသမဂ္ဂတာမန်ကြီးဟောင်း Nikki Haley ဖြစ်ပါတယ်
အမ်ဟီယာတမဒီကိုလာတာကရှင်တို့ရဲ့မဲရီကိုတောင်းဖို့ပါဒါပေမဲ့ဒီထက်ပိုပြီးလဲလိုချင်ပါတယ်ကျမတို့တိုင်းမျိုးကိုလေးစားအားကြလာအောင်လုပ်ချင်ပါတယ်စီပတ်ညီလာခံမှာမိန့်ခွန်းပြောသူနောက်တဦးကလည်းပါတီတွင်ရွေးကောက်ပွဲဝင်ဖို့မကြေညာထားရသေးသူနိုင်ငံသားရေးဝန်ကြီးဟောင်းမိုက်ပုံပီကိုဖြစ်ပါတယ်
သူကအရင်သမ္မတဟောင်းကိုရည်ညွှန်းပြီးမတိမတာလေးအခုလိုပြောသွားပါတယ်ဝီနီဒ်အပါတီအကွန်ဆာဗေးတစ်ပါတီမျိုးလိုနေတာပါကျွန်တော်တို့နိုင်ငံတည်ထောင်ခဲ့တုန်းကတန်ဖိုးတွေမှာအခြေတည်ထားပြီးအရေးအချင်းပြေးသွားတဲ့တကယ့်ကျင့်ဝတ်လိုက်နာပြီးရည်မှန်းချက်တွေကိုအကောင်အထည်ဖော်မဲ့ခေါင်းဆောင်မျိုးလိုနေတာပါတာမတ်ကြီးဟောင်းဟေလီဟာတကားပိတ်ကျင်းပတဲ့ပြိုင်ဘက် Conservative စီးပွားရေးကိုအဓိကထားတဲ့တိုးတက်မှုကလပ်ကကျင်းပတဲ့ဖလော်ရီဒါကပွဲမှာလည်းမိန့်ခွန်းပြောကြားခဲ့ပါတယ် ဒီပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုမဖိတ်ကြားခဲ့ပဲအဓိကမိန့်ခွန်းပြောခဲ့သူကတော့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုရွန်ဒီဆန်ဒစ်ဖြစ်ပါတယ်သူကိုတော့ပါတီရင်းသမ္မတလောင်းနေရာမှာဒေါ်နယ်ထရန့်ကိုအစားထိုးနိုင်တဲ့အလားအလာရှိဆုံးသူဖြစ်မြင်ကြပါတယ်ဒါပေမဲ့လည်းစီပတ်ညီလာခံမှာကောက်ယူခဲ့တဲ့စစ်တမ်းအရဒီဆန်ဒစ်ကိုထောက်ခံသူ 20 ရာခိုင်နှုန်းပဲရှိပြီးထရန့်ကိုထောက်ခံသူအများကြီးရှိတဲ့ရီပါဘလစ်ကန်ပါတီတွင်ရွေးကောက်ပွဲတွေမှာ အများကြီးယုံကံရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာလာမယ့်နှစ်အတွင်းကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲအခင်းကြီးနေနဲ့ပတ်သက်ပြီးတော့ကိုငင်းညံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ အခုတခါလဲဒီအမေရိကန်ပြည်ထောင်စုတွင်းကိုဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ဆက်မှာဖြစ်ပါတယ် American ပြည်ထောင်စုကိုရွှေပြောင်းအခြေချနေထိုင်လာသူတွေကိုအများဆုံးလက်ခံထားရှိတဲ့နိုင်ငံတော်ကမြို့ပြနေရာတွေကို Texas ပြည်နယ်မှာရှိတဲ့ George W. Bush Institute ကနေစီးရင်ပြုစုပြီးတော့အဆင့်လိုက်သတ်မှတ်ထားပါတယ် Colorado ပြည်နယ်ကရှေးရိုးဆွဲအယူအဆရှိတဲ့ Colorado Spring မြို့ကဘယ်လိုစီးရင်ဝင်ခဲ့တယ်လဲဆိုတာ VOA အကြီးတန်းသတင်းတော့ Caroline Presutti ပေးပို့တဲ့သတင်းဆောင်မကိုအလိမ်မှာပြောပြမှာဖြစ်ပါတယ်ဗျာ
ကတ်တဲ့ Retina Platinum Line ကဆော့ဝဲ Timing ကတူဖြစ်ပါတယ်။သူ L1 နီးပညာ Visa နဲ့အမေရိကန်နိုင်ငံကိုရောက်ခဲ့တော့ Colorado ပြည်နယ် Colorado Springs မြို့မှာအခြေစနေထိုင်ဖို့အတွက်ဘသူစီကမှာဘာအကူအညီတစ်ခုမှမရခဲ့ပါဘူး။ဒါကြောင့်အဲ့ဒီမြို့ရဲ့အိန္ဒိယအမေရိကန်အတိုင်းဝမ်းကိုအကူအညီတောင်းခဲ့တယ်လို့သူကဆိုပါတယ်။
They helped me to get to the apartments and you know to the work
ကျွန်တော်တိုက်ခိုင်းရဖို့ကူညီပေးတယ်။နေတဲ့နေရာနဲ့အနည်းဆုံးအလုပ်လည်းရှာပေးတယ်။ပြီးတော့ ဈေးဆိုင်တွေ နောက်လိုအပ်တဲ့အကူအညီတွေလည်းပေးတယ်ကျွန်တော်ဒီရောက်တဲ့ပထမဆုံး၃လမှာသူတို့တကယ်ကိုကူညီပေးခဲ့တာလေ
Planning မလိုင်းလို့အသေးချောက်လာတဲ့ရွှေပြောင်းနေထိုင်သူတွေကမကြာခဏဆိုသလိုဘာလို့ရမှန်းမသိအထီးကျန်သလိုဖြစ်နေကြတယ်လို့ Central Della Family ရဖွဲ့စည်းကိုပူးတွဲတည်ထောင်သူ Jackie Harumiro ကပြောပါတယ်
It's very difficult there are a lot of institutional barriers
ဒါကအရင်ကခက်ခဲပါတယ်အဖွဲ့အစည်းဆိုင်ရာအတားအဆီးတွေအများကြီးရှိတယ်ပြီးတော့ရင်ကျိမှုဆိုင်ရာအတားအဆီးတွေလည်းရှိသေးတယ်လူမျိုးခွဲခြားဆက်ဆံခံရတာလေးတည်ကြပေါက်ရှိတယ်ကျမတို့ကူညီဆောင်ရွက်ပေးနေတဲ့ရွှေပြောင်းနေထိုင်သူတော်တော်များများကရာဇဝတ်မှုရဲ့တားကောင်တွေပဲဖြစ်ပါတယ်
ဒါကြောင့်အမေရိကန်နိုင်ငံတဝန်းကရွှေပြောင်းနေထိုင်သူတွေအများဆုံးရှိရာထိတ်တန့်မြို့ပြတရားထဲမှာကော်လိုရာဒိုစပရင်စ်မြို့ကအဆင့်21အဖြစ်တက်ကဆပ်ပြည်နယ်မှာရှိတဲ့ George W. Bush Institute ကသတ်မှတ်လိုက်တဲ့အခါမှာတချို့ကအံ့အားတင်သွားကြပါတယ်။ Pike's Peak တောင်တန်းတွေနဲ့အမေရိကန်လေတပ်တင်နန်းကြောင်ရှိတာမို့ကော်လိုရာဒိုစပရင်စ်မြို့ကနာမည်ကြီးပါတယ်။Colorado Springs မြို့အစိုးရအဖွဲ့ဟာရှေးရိုးဆွဲအယူရှိသူတွေနဲ့ဖွဲ့စည်းထားတာဖြစ်တာနဲ့အညီ Republican Party ဝင်အများစုကတရားမဝင်နေဆက်ဖြောက်ကြတာတွေကိုတားဆီးပေးဖို့တောင်းဆိုနေကြပါတယ
် I don't think we have a sign up that says Colorado Springs
Colorado မြို့ကရွှေပြောင်းနေထိုင်သူတွေအတွက်အကောင်းဆုံးမြို့ပါဆိုပြီးစိုင်းဘုတ်တတ်မှတ်ထားဘူးလို့တော့ထင်တာပဲ
ဂျိုးဆက်တရီက Colorado Springs ရဲ့နှစ်နှစ်သက်တမ်းရှိတဲ့မြို့တော်ဝန်ဖြစ်ပြီးတော့ထက်မြက်တဲ့ Republican အမတ်တယောက်လည်းဖြစ်ပါတယ်စီးပွားရေးစွမ်းရည်ပိုင်းမှာဒီ Colorado Springs မြို့ကို American မြို့ကြီးတွေကအဆင့်ကိုအဖြစ် Milken Institute က2022ခုနှစ်မှာသတ်မှတ်ခဲ့ပါတယ်ဒါကြောင့်အတက်ပညာကျွမ်းကျင်သူရွှေပြောင်းအခြေချကျင်သူတွေအတွက်ဒီမျိုးကဆွဲဆောင်မှုတစ်ခုလို့ဖြစ်နေတာပ
ါ military defense is about 40% of our economy there's an awful lot of jobs in
ကျွန်တော်တို့မှာအင်အားကြီးတဲ့စစ်တပ်ရှိတယ်ကာကွယ်ရေးကကျွန်တော်တို့စီးပွားရေးရဲ့40%ခန့်လုံးခန့်ဖြစ်တယ်ခေမီနည်းပညာအာကာသစိုက်ဘာလုံခြုံရေးနဲ့ဒီလိုတခြားဆက်ဆက်တဲ့အလုပ်တွေမှာစိုးရွားလာပါတယ်ပြီးတော့ဒီရွှေပြောင်းနေထိုင်သူအတော်များများကအဲ့ဒီနေရာတွေမှာကျွမ်းကျင်ပိုင်နိုင်မှုရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ဒီမြို့မှာသူတို့အလုပ်ရှာကြတယ်။ဒါကြောင့်မို့ဒီကော်လိုရာဒိုစပရင်မြို့ကိုဘာလို့မလာရမှာလဲ
။အမေရိကန်မြို့တွေမှာရှိတဲ့ရွှေပြောင်းအခြေချသူတွေရဲ့အခွင့်အရေးများဆိုပြီး Callum Clark က George W. Bush Institute ရဲ့အစီရင်ခံစာကိုရေးခဲ့ပါတယ်။အစဉ်သတ်မှတ်ချက်စာရင်းမှာအချက်ပေါင်းများစွာကိုထည့်သွင်းစဉ်းစားရတယ်လို့သူကဆိုပါတယ်။
Is it a good place to do business to start a company is it a good place to
ဒီဘာကြီးလုပ်ဖို့ကုန်ပြီးထောင်ဖို့ကောင်းတဲ့နေရာလားအသက်မွေးဝမ်းကြောင်းပညာကိုရှေ့တန်းတင်ဖို့ကောင်းတဲ့နေရာတခုလားအိမ်ဝယ်ဖို့နေရာကောင်းတခုပါလား
ဒီလိုမေးခွန်းတွေမေးခဲ့တော့ရွှေပြောင်းနေထိုင်သူတူဦးဖြစ်တဲ့ Planning Mailing ကတော့ Colorado Springs မြို့ကနေရာကောင်းတခုဖြစ်တယ်လို့ဖြေခဲ့ပါတယ်နည်းပညာအလုပ်လုပ်ခဲ့တဲ့သူ့ရဲ့ဇနီးသစ်ကလည်း Rocky တောင်တန်းတွေရဲ့သဘာဝအလှတရားကိုခံစားရင်း Colorado Springs မြို့မှာသူနဲ့အတူအလုပ်လုပ်နေပါတယ်ရှင်ကျမအလေးပါပ
ါအခုတခါတော့ဒီ Afghanistan နဲ့ပတ်သက်ပြီးတော့ပုံပြရုပ်သံတစ်ခုကိုလည်းတင်ဆက်ကြပါမယ် Afghanistan နိုင်ငံမှာနိုင်ငံသားတိုင်းပညာရေးကမရှိမဖြစ်လိုအပ်ချက်လိုခံယူထားကြောင်း Taliban အစိုးရကထပ်လောင်းပြောပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုတဲ့ VOA ရဲ့ Polygraph ရုပ်သံမှာတင်ဆက်ထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့ဇန်နဝါရီလမှာကြာရောက်သွားတဲ့နိုင်ငံတကာပညာရေးနဲ့အထိမ်းအမှတ်ဖြစ်နေတာလီဘန်ပြောခွင့်ရသူဇာဗီဟူလာမူဂျာဟစ်ကအာဖဂန်နိုင်ငံသားတိုင်းအတွက်ပညာရေးကမရှိမဖြစ်လိုအပ်တယ်လို့အစ္စလာမ်နိုင်ငံတော်ကခံယူထားရဲဆိုတာနိုင်ငံသားတွေနဲ့နိုင်ငံတကာအသိုက်အဝန်းကိုပညာရေးဝန်ကြီးဌာနအနေနဲ့ထက်လောင်းအာမခံပါတယ်လို့ပြောသွားပါတယ်ဒီပြောဆိုမှုမမှန်ပါဘူးတကယ်တမ်းကျတော့2021အာဖဂန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်ကြတဲ့ကချက်ချင်းပဲမင်းကလေးတွေအလဲတန်းပညာသင်ခွင့်ပိတ်လိုက်တာပါဒီစင်မှာတော့တာလီဘန်တွေကန့်သက်ချက်တွေထက်ချပြီးမင်းကလေးတွေကိုအစ်စ်မြေပညာသင်ခွင့်အကန့်အသတ်မရှိပိတ်လိုက်ပါတယ်တာလီဘန်တွေကအမျိုးသမီးတွေမင်းကလေးတွေပေါ်ကန့်သက်ချက်တွေချတာပညာရေးတစ်ခုလည်းမဟုတ်ပါဘူးအာဖဂန်အမျိုးသမီးမင်းကလေးအားလုံးပန်းချံအားကစားရုံအများပြည်သူတို့ရေချိုးကန်တွေကိုတွားခွင့်မပြုတဲ့အပြင်အလုပ်ဌာနအများစုမှလည်းအလုပ်လုပ်ခွင့်မရပိတ်ခံရပါတယ်အာဖဂန်အမျိုးသမီးတန်းတဲ့ချီအတွက်အကူအညီပေးရနေတဲ့ပြည်ရင်းပြည်ပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုလည်းတာလီဘန်တွေပိတ်ပင်ထားပါတယ်။အာဖဂန်အမျိုးသမီးတွေအနေနဲ့ကြတော့အမျိုးသားလူသားတွေစီကအကူအညီရယူခွင့်မရှိတာကြောင့်အခုတားမြစ်ချက်ကအကူအညီလိုအပ်နေတဲ့အာဖဂန်အမျိုးသမီး70တန်းလောက်ကိုတွားပြီးတော့ထိခိုက်နေစေပါတယ်။
ရီကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။
လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ Juru ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးကျော်စံသားရဲ့ဒီ Editor ဆွေးနွေးခန်းပြီးတော့ဒီကိုရန်နိုင်တဲ့အားကစားအစီအစဉ်တွေမတိုင်ခင်မှာလူတုနဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ရမှာကတော့
ဒေါင်းဆင်ဒရမ်ကို Trisomy 21လို့လည်းခေါ်တယ်ပေါ့နော်ဖြစ်တဲ့အကြောင်းရင်းကိုတေချာလေ့လာကြည့်တဲ့အခါကျတော့သူကမိခင်ရဲ့အတန်နဲ့နည်းနည်းဟိုတော်တော်လေးဆက်ဆက်မှုရှိအောင်တွေ့ရတယ်
မိခင်ဟုတ်ကဲ့ပါခင်ဗျာဒါကတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောတင်ဆက်မှာကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတခါတော့ဦးကျော်စံသားကနေပြီးတော့ဒီသတင်းပတ်အတွင်းအဲဒီဒါဆွေးနွေးခန်းကနေဘယ်လိုအကြောင်းအရာတွေကိုမှန်းမြန်သိစင်အောင်နဲ့အတူဆွေးနွေးကြမလဲဆိုတာကိုနားထောင်ကြည့်အောင်ပ
ါ။ဟုတ်ကဲ့ပါဦးကျော်စံသားရှင်။အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အခါမှာစစ်ကောင်စီပေါ်မှာဖိအားပို့ပြီးတော့ပေးလာမယ်လို့တချို့ကယူဆကြပါတယ်။ဒီပုံမှာဘယ်လိုထင်မြင်မိပါသလဲ။
အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာလူတော်တော်များများအတွက်အသက်ဆရာကောင်းတဲ့ကိစ္စလို့ဆိုနိုင်ပါတယ်။ဘာမှမဆိုတော့အရင်အင်ဒိုနီးရှားမတိုင်ခင်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေကအာဆီယံပေါ်မှာသူတို့ကသိပ်ပြီးတော့အင်ဒိုနီးရှားလောက်အစိမ်းသွားကြီးကြီးနဲ့ဥစ္စာနိုင်မဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့နှိုင်းယှဉ်ကြတာလည်းရှိပါတယ်။ဥပမာအဖြစ်မြန်မာမှာအရာသိမ်းပြီးနောက်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေဖြစ်တဲ့ကမ်ဘောဒီးယားတို့ဒူနိုင်တို့ဆိုလို့ရှိရင်သူတို့နိုင်ငံ snake တွေကိုနှိုင်းရတော့အင်ဒိုနီးရှားလောက်အနိုင်ငံတွေအနေထားမှာမရှိတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားကျတော့တော်တော်လေးအခြေအနေကောက်လာလိမ့်မယ်လို့အားတက်ကြသူတွေရှိပါတယ်။သို့တော်လည်းပဲတချို့ကတော့အင်ဒိုနီးရှားလည်းပဲသိဖြစ်နိုင်မှာမဟုတ်ဘူး။သူတယောက်တည်းလုံလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။အာရှန်တစ်ဖွဲ့လုံးကလုံရမယ့်ကိစ္စသာဖြစ်တယ်ဆိုပြီးတော့တွေ့ကြပါတယ်။အင်ဒိုနီးရှားဘာလုပ်လဲမလဲဆိုတော့အတိအကျသူကမပြောသေးဘူးပေါ့လေ။တရားကိုယ်စားလှည့်မယ်၊ဘာညာလုပ်နေရဲ့ဆိုအင်ဒိုနီးရှားတကယ်ဘာလုပ်လာမယ်ဆိုတာကိုလမ်းစဉ်ကိုတိကျချပြပြီးတော့လုပ်မလုပ်ဆိုတာကိုစောင့်ကြည့်ပြီးတော့အဆုံးဖြတ်ပေးတာပိုကောင်းမှထင်ပါတယ်အခုလောလောဆယ်မှာကတော့ညွန်လင်းချက်တစ်ပိုင်းတစ်စားနဲ့နေကြရအောင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမှာအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတယ်တစ်ဖက်မှာကျတော့မလေးရှားဝန်ကြီးချုပ်အသစ်ကမြန်မာကိုပုံစံပြောင်းပြီးတော့ချဉ်းကပ်ဖို့အတွက်အပြင်းထန်ပြောလာတာရှိပါတယ်အဲ့ဒီအချက်နှစ်ချက်နဲ့ပြင်မယ်တချို့ကမျောလင်းချက်တွေပို့ပြီးတော့ထားလာတယ်တွေ့ရပါတယ်ဒီပုံမှာဘလို့သုံးသပ်မိပါတယ
်အာမလေးရှားကိစ္စကိုသိကြပြမယ်ဆိုမလေးရှားလေတန်းတင်းနေတာအခုမှမဟုတ်ပါဘူးမြန်မာစစ်ကောင်စီအနာမသိငင်ကလေးကပဲမလေးရှားအတော်လေးရိုညာဒုက္ခတွေတွေကိုနှိကွတဲ့အတွက်ကြောင့်ဆိုပြီးတော့မလေးရှားအတော်လေးတင်းနေမှာမှာပြောနေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့အခုအန်ရာအိဗရာဟင်ဝန်ကြီးတို့ဖြစ်လာတဲ့အခါမှာသူဟာတိုင်းပြည်ကနေပြီးထွက်ပြီးတော့ဒေသတွင်းမှာလည်းပဲသူအချိန်မှာကိုတက်အောင်လုပ်ပြခြင်းတဲ့သဘောနဲ့ခီးရလှက်နေရဲဆိုပြီးတော့သုံးသပ်သူတို့ကအဲ့လိုတော့ရေးကြပါတယ်ဆိုတော့သူအဓိကပြောတဲ့နှစ်ချက်ကတော့ဘန်ကောက်ကိုရောက်တဲ့အခါမှာသူပြောခဲ့တာကတော့မြန်မာနိုင်ငံဟာအာရှန်ကိုဒေသတွင်းဒုက္ခပြည့်တဲ့အတွက်ကြောင့်ပြန်ဖွဲ့ရကာဗောက်ဒါဖက်ထုတ်လိုက်ရမယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရဘက်ကထိုင်းဘက်ကတစုံတရာတုံ့ပြန်တာလက်ခံတာကြိုးစားတာဘာမှမကြားပါဘူးသိသိနေနေတယ်ပေါ့လေဆိုတော့သိပြီးတော့ဘူရင်ကြားရမတူပါဘူးကြားစရာလည်းအကြောင်းမရှိပါဘူးထိုင်းကတော့မြန်မာနဲ့နီးနီးကပ်ကပ်ဆက်ဆံနေတဲ့နိုင်ငံဖြစ်တယ်တခါဝန်ကြီးချုပ်အိဗရာဟင်ဟာဖိလစ်ပိန်ရောက်တဲ့အခါမှာဖိလစ်ပိန်တက္ကသိုလ်မှာသူကမင်းကုန်းပြောတော့မြန်မာနိုင်ငံဟာ အာဆီယံနဲ့မှာသိပြီးတော့ဒုက္ခပြနေတယ်သူတို့နိုင်ငံမှာမြန်မာနိုင်ငံကဒုက္ခတွေပေါင်း20ကျော်လောက်ရောက်နေပြီဖြစ်တယ်ဒါကြောင့်မြန်မာနိုင်ငံကိုချင်းကပ်ဖို့ဒီစစ်တစ်ခုရှာရမယ်ဆိုတော့ပြောပြန်ပါတယ်ဒီကိစ္စမှာလည်းဖိလစ်ပိုင်ဘက်ကသိပြီးတော့ပြောတာမတွေ့ရသေးပါဘူးဆိုတော့ဒေရှာနဲ့အင်ဒိုနီးရှားနိုင်ငံလုံးရဲ့ပြောတာတွေကတော့အတက်စီရတော့တောက်ပါတယ်စကားစံအနေနဲ့ပေါ့လေလက်တွေ့ဖြစ်မလာရင်တော့ဗကြံအမြောက်များဖြစ်သွားလိမ့်မလားမပြောတော့ဘူးညာလေးခင်ဗျာ
အဲ့ဆရာပြောတဲ့သဘောရဆိုရင်ဒါတိတ်ပြီးတော့မျောလင်းလို့မရဘူးလို့ထင်တဲ့သဘောပါနော
်ဟုတ်ပါတယ်
ဆိုရင်ဘာကြောင့်မျောလင်းလို့မရဘူးလို့ဆရာအနေနဲ့ထင်ပါလဲ
အဓိကကတော့မြမစစ်တပ်ကနားထောင်မှာမဟုတ်ဘူးလေမြမစစ်ကောင်စီကသူတို့ကိုသိမှဗီယူမဆိုင်တာဘာပြောပြောဗီယူမဆိုင်ဘူးဆိုပြီးနေလာခဲ့တာပဲအာဆီယံငူငါးချက်မြန်မာကလည်းဟာကောင်းတယ်ဒီတိုင်းလုပ်ကြပါဆိုပြီးတော့ဝိုင်းဝန်းတိုက်တွန်းကြတဲ့ဒီငူငါးချက်မြန်မာစစ်ကောင်စီတခုမှမလိုက်နိုင်ဘူးအဲ့တော့ဘာမှဖြစ်စရာမရှိဘူးဆိုတော့တချို့ကပြောတယ်မြန်မာစစ်ကောင်စီတို့ပြောလို့မရဘူးခက်ကြမ်းကြမ်းကင်တွယ်ရမယ်ပြောတယ်ခက်ကြမ်းကြမ်းကင်တွယ်ဖို့ကလည်းအာဆီယံမှာကင်တွယ်နိုင်တဲ့ရည်ချင်းအချက်လက်တွေနဲ့ပြည့်စုံရမယ်အခုသူ့မှာအကန့်အသတ်တွေအတားအဆီးရှိနေတယ်ပညာရှင်သုံးသပ်သူတွေကလည်းကြွယ်နေတယ်အာဆီယံမှာ consensus အများသဘောတူဘုံသဘောတူညီရကြမှာသာဆုံးဖြတ်ချက်ချနိုင်ရမယ်ဒုတိယတစ်ချက်က non interference အဖွဲ့ဝင်နိုင်ငံတွေပြည်တွင်းရေးကိုဝင်မဆွတ်ဘူးဆိုတဲ့ဟာဒီမူနှစ်ချက်ကนี่ซ้อนนี่ล่ะเว้ยမြန်မာနိုင်ငံမှာဝင်ဆွဲရင်ဘယ်လိုမှတောင်းနှံ့ပြပါမဟုတ်ဘူးတဲ့စစ်တပ်ကဝါရှင်တန်ဝေါ်ကောလိပ်ကပမခအစားကြီးဘူစာဘာပြောလဲဆိုတော့အခုနေချင်းကပြရလို့ပြောနေလို့ဘယ်တော့မှမရဘူးတဲ့ဘာကြောင့်လဲဆိုတော့သူတို့ကစစ်သားဆွေးနွေးခြင်းနဲ့ good will ဆနာသဘောထားမှမရှိဘူးသူတို့လိုချင်တာအာဏာသူတို့လိုချင်တာအတိုက်ခံတွေကိုလုံးဝနှိကွချင်းမှုပြလိုက်ဖို့ဖြစ်တယ်တဲ့ဆိုတော့သူတို့ဒီလိုစကားနဲ့ပြောလို့မရဘူးခက်ကြမ်းကြမ်းကြိုက်မှဖြစ်မယ်လို့အမကအပူဇာကပြောနေသလိုထိုင်းကပမကစီဂျီနာကလည်းအဲ့လိုပြောတာတွေ့ရပါတယ်သူရေးထားတဲ့သုံးသပ်ချက်ဒီမှာပေါ့လေဆိုတော့အဓိကမအောင်မြင်ရတာဒီနိုင်ငံရဲ့ပြောစကားဟာဘာလို့မထီရောက်နိုင်ဘူးလဲဆိုတော့အကြောင်းရင်းကတော့အဲ့ဒါပါပဲမြတ်စင
်ဒါဆိုရင်ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရောဘယ်လိုအနေအထားရှိပါသလဲ
ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအများစုကတော့မြန်မာနိုင်ငံနဲ့နိုင်ငံရေးစနစ်ချင်းသိပ်ပြီးတော့သူမသာဘူးမသာသူတို့ကနည်းနည်းစားရဆိုရင်တော့သူတို့ကအတိုက်ခံတွေကိုပြစ်ခတ်ဖန်ဆီးနှိစက်တာတွေမရှိဘူးဆိုတာပဲကွာတယ်လို့ပြောရပါလိမ့်မယ်။များသောအားဖြင့်သူတို့တွေကလည်းတကယ်ဒီမိုကရေစီကြားရရွေးတောက်တင်ဖြောက်ထားတဲ့အစိုးရလို့ပြောရခက်ပါတယ်။ထိုင်းဆိုပဲကြည့်ပါတော့မြန်မာအင်ဂျင်ချင်းသူတို့ကလည်းစစ်တပ်ကအနာသိမ့်ပြီးတော့ရသအဟိုးဟိုးပြီးဥပဒေနဲ့အတင်းတည်မြဲဖို့ကြိုးစားထားတဲ့အစိုးရလို့ပြောလို့ရပါတယ်။လာအိုဗီယက်နမ်ကမ်ဘောဒီးယားဒါတပါတီအထုတဲ့နိုင်ငံတွေသာဖြစ်ပါတယ်ဘရူနိုင်းထူနီလောက်ပါပဲဖိလစ်ပိန်ကလည်းပဲသမ္မတမာကိုစ်ကရွေးကောက်ပွဲအရတက်လာတာဟုတ်ပေမဲ့သူ့ဖေရဲ့ဒီမကြီးကသူ့ပေါ်မှာထုနေတော့သူကဘလောက်ဖြစ်လာတိုင်းလဲဆိုတော့လေလူတွေကစောင့်ကြည့်နေကြတဲ့အခြေအနေရှိပါတယ်ဆိုတော့သူတို့နိုင်ငံပါတီလိုပြတ်တန်တွေရှိတော့သူတို့ဟာအင်ဒိုနီးရှားမလေးရှားတို့ပြောတဲ့အချိန်တက်တက်ကြွကြွလိုက်လာပြီးတော့ဆောင်ရွက်နိုင်ပါမလားဆိုတော့လည်းပဲအဓိကအခက်အခဲကြုံနေပါတယ်အဲဒါကြောင့်မဖြစ်နိုင်ဘူးလို့ဒါစင်ကောနဲ့တဆနေရတာဖြစ်ပါတယ
်။ဒါနဲ့ဆရာဒီနေရာမှာတခုပြောချင်တာလေဒီအာဆီယံဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားကသူကိုယ်တိုင်လည်းဆရာနာရှင်အောက်ကနေပြီးတော့ပြောင်းလဲလာတာပါ။ဒီတော့သူ့အတွေ့အကြုံနဲ့ဆွေးဆောင်နိုင်မဲ့အလားအလာရှိမယ်လို့ထင်ပါလားဆရာ
။စိတ်ကောင်းတဲ့မိဘမှာပဲအင်ဒိုနီးရှားရဲ့အတွေ့အကြုံကိုနမူနာယူသင့်တယ်ဆိုတာမြန်မာနိုင်ငံသူပထမဆိုရဲလက်ထက်ကလေးကဥသိဉ္စင်လက်ထက်ကလေးက2000ကျော်ပြောခဲ့ကလေးကအဲ့ဒီဟာကိုနမူနာအဖြစ်လမ်းကြောင်းပေးခဲ့ရတဲ့ပညာရှင်တွေသုံးသပ်သူတွေအများကြီးပါအင်ဒိုနီးရှားမှာလို့လိုပဲလို့ဖို့သင်းတယ်ပါတီမမာသူတို့လည်းပဲအစားတုန်းကတော့စစ်တပ်ကိုအထူးစားတစ်ခုတည်းပေးထားတယ်နောက်တစ်ဖြည်းဖြည်းတွင် phase out ဖဲထုတ်သွားမယ်နောက်ပြီးတော့လုံးဝအရသာစစ်မှန်တဲ့ဆိုရဖြစ်အောင်လုပ်မယ်အဲ့လိုပြောခဲ့ကြပါတယ်အခုအင်ဒိုနီးရှားမှာဂျိုဂိုဗီဒိုရောဆိုလို့ရှိရင်လုံးဝရသစစ်စစ်အစိုးရအဖြစ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါကိုမြန်မာနိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဖြစ်လာပါစေလို့တို့ရမျှော်လင့်ကြတယ်ဆိုတော့အဲ့ဒီသမ္မတဝီဒိုတို့ကလည်းပဲသူတို့နိုင်ငံမှာအပြောင်းလဲလှုပ်လာခဲ့တဲ့တွေးကြုံရင်းကျက်တဲ့စစ်ဖက်ကြီးကတဲ့ကိုမြန်မာနိုင်ငံကိုဆီလွတ်မယ်ဆိုတာစဉ်းစားနေပါတယ်အဲ့ဒီဘယ်တော့ဆီလွတ်မလဲတကယ်တော့လက်ခံပါမလားဆိုတာလည်းသိစံတရားရှိစရာနောက်တစ်ခုကဒီသမ္မတဝီဒိုတို့ဟာကမ္ဘာအင်အားကြီးနိုင်ငံ20ဖြစ်တဲ့ G20 အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပတယ် ဆိုတော့အောင်မြင်မြင်ကျင်းပနိုင်ငံရဲလို့ကဘာကချီးကျူးရတယ်အများကြီးအမှတ်ပေးရပါတယ်ဆိုတော့သူစီဒီအစင်လာကိုဆက်ပြီးတော့ထိမ့်ပြီးမြန်မာနိုင်ငံမှာလည်းအလားတူပြခဲ့လိမ့်မယ်လို့တို့ကြားရတယ်ရှိပါတယ်အင်တာနက်မျောလင်းဇင်နကိစ္စဖြစ်ပါတယ်ဒါပေမဲ့အာဆီယံဥက္ကဋ္ဌစတက်ဟာတစ်နှစ်သာဖြစ်ပါတယ်မှာစဉ်မြန်မာနိုင်ငံရဲ့ပြဿနာကတိတ်ပြီးတော့တရှိကြံမြင့်လာခဲ့ပြီဖြစ်တဲ့ပြဿနာမျိုးစုံအဘယ်အစားဆွဲထုတ်ရမှမသိရစုကြုံလို့ဖြစ်နေပြီဆိုတော့ဒီကိစ္စကိုသမ္မတဝီဒိုရိုရဲ့အာဆီယံဥက္ကဋ္ဌစတက်ကြံတဲ့လာပိုင်းတွင်မှာဖြစ်စင်းနိုင်မှာမလားဆိုတော့အင်တာမမဖြစ်နိုင်တဲ့ကိစ္စလို့ထင်ပါတယ်မြတ်စေ
အခုအာဆီယံစုံကြီးစည်းဝေးပွဲတွေမှာစစ်ကောင်စီကိုမဖိတ်တော့ဘူးဆရာဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေမှာတော့နိုင်ငံရေးရကိုစားမပြူတဲ့သူကိုပဲဖိတ်တာလည်းရှိပါတယ်ဒီတော့အာဆီယံအနေနဲ့ပေါ့နော်မြန်မာနိုင်ငံအပေါ်မှာဒီထက်ပိုပြီးတော့ဘာလို့လာနိုင်သေးရဲ့လို့ထင်ပါတယ်ဆရာဥပမာပေါ့မြန်မာကိုအာဆီယံဖွဲ့ဝင်ရနေပြီးတော့ရဆိုင်လိုက်တာမျိုးရောဖြစ်လာနိုင်တယ်လို့ထင်ပါသလား
ပထမတစ်ခုကတီဝေးတွေမှာမြန်မာကိုမဖိတ်တော့တာမြန်မာကသိပူပုံမရပါဘူးအဲ့ဒီဆိုမဖိတ်လည်းပဲအေးစေးပဲနာကြီးသက်သာတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကအဲ့လိုများသဘောထားလာတာမသိပါဘူးနောက်တစ်ခုကဖက်ထုတ်ပြစ်နိုင်လားဆိုတာစောစောကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲမလေးရှားဝန်ကြီးချုပ် NY Ibrahim ကဒီကိစ္စကိုနည်းနည်းလမ်းကြောင်းနေပြီဖြစ်ပါတယ်ဘယ်သူမှလိုက်မလာသေးဘူးအခုထိဆိုတော့အာဆီယံဒီဖက်ထုတ်ဖို့မပြောနဲ့အဲ့ဒီကိစ္စမှာဝင်ရောက်ဖြစ်ရှင်းဖို့ဆိုတာက consensus အလုံးဘုံဘုံမြေရမှာဆုံးဖြတ်ရမယ်ဆိုတာအဖို့ဝင်တိုင်းငံကိုထုတ်ပြရအောင်ဆိုတာကိုတော့ဘယ်လိုမှလွယ်လွယ်ကူကူသူတို့လက်ခံကြလိမ့်မယ်မဟုတ်ဘူးဒီလိုအစဉ်လာလည်းမရှိခဲ့ပါဘူ
းအဲ့လိုဆိုရင်တရုတ်ဘက်ကိုပို့ပြီးတော့တွန်းပို့လိုက်တယ်လို့ရောဖြစ်မသွားနိုင်လားဆရာ
တကယ်တော့တရုတ်နဲ့ပိုနီးစားသွားလေမှာဆိုလို့မြန်မာအရေးကိုထဲထဲဝင်မကိုင်းတွဲတာဘာလို့ပြောတာဟာမကိုင်းတွဲခြင်းတဲ့နိုင်ငံတွေရဲ့ရမဲရှားအကြောင်းပြချက်ပါမလို့ချင်လို့အကြောင်းပြနေတယ်လို့ပြောလို့ရပါတယ်ဆိုတော့တချို့ကသုံးသပ်ကြတယ်အဲ့တော့အာဆီယံဟာအဓိကတာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ရတဲ့ဘာမှမတတ်ထိုင်ပါလားလို့တိုင်းငယ်တိုင်းဆုချခံရတာကလွတ်ကင်းအောင်သူလွတ်ပြနေရတာဖြစ်လို့တော့ပြောရပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့ဒီလိုအခြေအနေမျိုးမှာအလုံးရဲ့ရင်ထဲမှာရှိနေတဲ့အမေကွန်ပေါ့မြန်မာနိုင်ငံအတွက်မျှော်လင့်ခြင်းမရှိတော့ဘူးပေါ့
ဟုတ်ကဲ့အဲ့ဒီမေကွန်ကအလုံးရင်ထဲမှာရှိတယ်ကျွန်တော်ရင်ထဲမှာလည်းရှိရဲ့မေကွန်ဖြစ်ပါတယ်များချင်းမျှော်လင့်ချက်ကတော့ထားရမှာပဲသို့တော့အဲ့ဒီမျှော်လင့်ချက်ကနိုင်ငံသားကိုအောက်ကူလို့အာဆီယံကိုသော်လည်းကောင်းပြန်ပါတနိုင်နိုင်ငံအနောက်နိုင်ငံကိုတော့အခုပြီးတော့လုပ်လာလို့တော့မရပါဘူးအဲ့ဒါကိုပြည်တွင်းမှာပဲပြောင်းလဲနိုင်အောင်ရုံးခံရမယ်ကျူပန်းရမယ်လို့ထင်ပါတယ်အချင်းကြမယ်လို့ပဲကျွန်တော်တို့ကြွညင်တဲ့လူတွေကိုမြစ်ကြည့်တော့လေအဲ့ဒီပုဂ္ဂိုလ်တွေကလည်းအဲ့ဒီပဲပြောတယ
်အဲ့ဒီဒါနဲ့ဆွေးနွေးကန်အစီအစဉ်မှာအာဆီယံဥက္ကဋ္ဌအသစ်ကဒီမြန်မာပြဿနာကိုကင်တွယ်နိုင်ပါမလားဆိုတဲ့အကြောင်းကိုအဒီတာဦးကျော်စံသားကိုမေးမြန်းပြီးမမ်းမြသစဉ်အောင်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့လူတုနဲ့ကျမ်းမာရေးကဏ္ဍပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီမျိုးရိုးဗီဇချို့ယွင်းမှုကြောင့်ဖြစ်လာတဲ့ဒီဒေါင်းဆင်ဒရုံးယောဂါနဲ့ဉာဏ်ရည်မပြည့်ပဲမွေးလာတဲ့ကလေးငယ်တွေအကြောင်းကိုရှင်းပြထားပါတယ်ဒေါက်တာတန့်စောကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ကိုဝင်ဆောင်တဲ့အမျိုးသမီးတွေအနေနဲ့ဒေါင်းဆင်ဒရုံးလို့ခေါ်တဲ့ဉာဏ်ရည်မပြည့်မီတဲ့ဂျင်းလေးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းများလာတာကိုတွေ့ရပါတယ်အမျိုးသမီးတွေအနေနဲ့ကိုဝင်ဆောင်ခြင်းနောက်ကျတော့မယ်ဆိုရင်ဒီချက်ကိုသတိပြုကြရမှာပါဒေါင်းဆင်ဒရုံးလို့ခေါ်တဲ့ဉာဏ်ရည်မပြည့်မီတဲ့ဂျင်းလေးငယ်လေးတွေမွေးဖွားရတာဟာဘာကြောင့်ဖြစ်ရတာပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကူဆရာဝန်တူဖြစ်သူဒေါက်တာဆော့ဟယ်ရီနူကအခုလိုရှင်းပြပါတယ
်ဒေါင်းဆင်ဒရုံးကြောင့်ပြောရမယ်ဆိုလို့ရှင်တော့သူ့ရဲ့အခေါ်အဝါနဲ့အရင်စပြောပြမယ်ပေါ့နော်ဒီဒေါင်းဆင်ဒရုံးကိုမြန်မာလူကျွန်တော်တို့ဒေါင်းအသင်းဆိုတာရှိတယ်ပေါ့ဒေါင်းဆင်ဒရုံးအသင်းရှိတယ်သူတို့ကပြောတယ်ဟိုနာမည်ကတော့မျိုးရိုးဗီဇာချွတ်ယွင်းခြင်းလက္ခဏာများလို့ခေါ်ရမယ်ပေါ့နော်ဒါယောဂတစ်ခုထက်မျိုးဗီဇာချွတ်ယွင်းတယ်ဆိုတာမျိုးကတော့ပုံမှန်တယ်ပေါ့နော်ဒါသူ့ရဲ့ဟောပေါ့နာမည်ပေါ့နောက်တစ်ခုကတော့နိုင်ငံသားတိုင်းပြည်တွေမှာတော့ down syndrome ကို trisomy 21လို့လည်းခေါ်တယ်ပေါ့နော်ဖြစ်တဲ့အကြောင်းရင်းကိုတေချာလေ့လာကြည့်တဲ့အခါကျတော့သူကမိခင်ရဲ့အသက်နဲ့နည်းနည်းဟိုတော်တော်လေးဆက်ဆက်မှုရှိအောင်တွေ့ရတယ်ပေါ့မိခင်အသက်ကြီးလာတဲ့အများကလေးလေးကဉာဏ်ရည်မပြည့်မီဘူးဒီလို down syndrome တွေဖြစ်လာဖို့အတွက်အလားအလာတွေပုံများလာတဲ့ percentage တွေပေါ့နော်ရာခိုင်နှုန်းတွေပုံတက်လာတော့တွေ့ရတယ်တကယ်အတိအကျဖြစ်ရတဲ့ဖြစ်စဉ်ကတော့ဒီတည်သေးသားဖြစ်ပေါ်ဖို့အတွက်အမျိုးသားနဲ့အမျိုးသမီး ယ် class တွေပေါင်းဆက်ကြတဲ့အခါမှာဟိုအမျိုးသမီးဘက်ကပေါ့နော်ဒီ chromosome ကျွန်တော်တို့မျိုးဗီဇာမှာရှိတဲ့ chromosome ဆိုတော့ chromosome number ကလေးအများကြီးရှိတဲ့ထဲမှာ chromosome number 27ရဲ့ကိုယ်တို့ကွဲထွက်မှုကမှားပြီးတော့ဒီ chromosome number ကလေးမှာ27မှာ chromosome လေးနှစ်ခုပဲရှိရမယ်အစား3ခုရှိနေရပါတော့ဒါကြောင့်မလို့သူကို try ပေါ့ try ဆို3ပေါ့နော် trisomy 21လို့ခေါ်ပါတယ
် down syndrome ရင်သွေးငယ်လေးတွေဟာမွေးဖွားခြင်းမှာကလေးကထူးခြားတဲ့ဝိသေသလက္ခဏာတွေနဲ့အတူမွေးဖွားလာတာပါပုံမှန်ရင်သွေးငယ်လေးနဲ့မတူပဲကွဲပြားခြားနားနေတဲ့လက္ခဏာတွေအကြောင်းကိုဒေါက်တာဆော့ဟေနူကအခုလိုရှင်းပြပါတယ
် down syndrome ဖြစ်တဲ့ကလေးတွေမှာကျွန်တော်တို့သူ့ရဲ့ပုံမှန်သဏ္ဍာန်ထူးထူးခြားခြားရှိတယ်ဆိုတော့ကျွန်တော်တို့အဲ့ဒါကိုအခြေခံအပြင်၃ဘိုင်းခွဲနိုင်တယ်ပေါ့နော်ပထမတစ်ဘိုင်းကတော့သူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုပေါ့အဲ့ဒါ physical growth ပေါ့အဲ့ဒါဒီသူဒီပုံမှန်ကလေးနဲ့မတူကြီးထွားမှုနှေးကွေးနေတယ်ပြီးလို့ရှိရင်သူ့ရဲ့ခန္ဓာကိုယ်ကဖွံ့ဖွံ့ဖြိုးဖြိုးမရှိဘူးထောင်ထောင်မောင်းမောင်းမရှိဘူးခက်ညက်ညက်ခက်ပုပုလေးပေါ့နော်ဖြစ်တာများတယ်ယောက်ျားလေးဖြစ်မယ်ဆိုလို့ရှိရင်လည်းသူရှိရမယ့်အရက်အမောင်းအကျွေးစားပေါ့နော်ကိုခန္ဓာဖွံ့ဖြိုးမှုဆိုတာမျိုးမရှိဘူးပေါ့ဆိုတော့ဒါသူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုနှေးကွေးတဲ့ပထမတစ်ချက်ပေါ့နော်ကျွန်တော်တို့ရော physical growth delay လို့ခေါ်တာပေါ့နော်ဒုတိယချက်ကတော့သူ့ရဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာဟိုဟာလေးတွေပေါ့ဟိုထူးခြားတဲ့လက္ခဏာလေးတွေသူတို့တွေကဒီယောဂရှိတဲ့ကလေးလေးတွေကရုပ်ကလေးတွေအကုန်ဆင်တယ်ပုံစံလေးတွေအကုန်လုံးအတူတူပဲအဲ့တော့ရေပူရအပြင်သူတို့ရဲ့ဟိုခန္ဓာမျက်နှာတွေဒီခန္ဓာကိုယ်တိဆောက်ပုံကဘာလေးနဲ့တူမလဲဆိုရင်တစ်ချက်ကမျက်စိကစောင်းပြီးတော့မျက်စိမေးမယ်ပြန်လက်ကလေးတွေကလည်းတူတူတုတ်တုတ်ကလေးပေါ့နော်တူတူတုတ်တုတ်ခိုင်ခိုင်လေးဖြစ်နေတယ်။နောက်တော့သူတို့ခြေပွားတွေကကျဲတယ်ပြီးရင်ခြေချောင်းလေးတွေကတော့ခတ်တူတူလေးဖြစ်နေမယ်။နှာခေါင်းကပြားပြီးတော့ကျဲမယ်ပြီးရင်နေရွက်ကလေးတွေကလည်းတူပြီးတော့အောက်ဆိုင်ကျနေတာပေါ့နော်အဲ့ဒါလေးရှိတယ်။ပြီးလို့ရှိရင်လေတိုင်လေးတွေကလည်းတူတယ်အထူးခြားတာတော့ခေါင်းလေးတွေကသေးတယ်ပေါ့နော်အဲ့လိုမျိုးသူတို့ရဲ့ဒါသူတို့ရဲ့ခန္ဓာကိုယ်ပိုင်းမှာခန္ဓာကိုယ်အစိတ်ပိုင်းပေါ့အဲ့ဒါလေးတွေထူးခြားတဲ့လက္ခဏာလေးတွေအဲ့ဒုတိယချက်ပေါ့နော်တတိယချက်ကတော့ဉာဏ်ရည်ပိုင်းကျန်ရည်ပိုင်း IQ ကလည်းတွက်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ IQ သူတို့ရဲ့ IQ ကဟိုက IQ 50ပတ်ဝန်းကျင်ပဲရှိမယ်ဒီ IQ 50ဆိုတာဟိုအသက်နဲ့ပြန်ပြောမယ်ဆိုတော့8နှစ်9နှစ်ကလေးတယောက်ရဲ့အတွေးခေါ်ဉာဏ်ရည်အဲ့လောက်ပဲရှိတယ်ပေါ့နော်ဆိုတော့ down syndrome ယောဂတဲ့ကလေးတွေကအသက်30ဖြစ်ဖြစ်မယ်30ဖြစ်ဖြစ်မယ်ဒါပေမဲ့သူ့ရဲ့ဉာဏ်ရည်ဉာဏ်သူ့ရဲ့ IQ ကတော့50ပဲရှိမယ်ဆိုတော့သူဒီ8နှစ်9နှစ်လောက်ပဲအဲ့ကလေးလောက်ပဲတွေးခေါ်တတ်တယ်ပေါ့နော်ဒါပေမဲ့လည်းဒါအပြောင်းလဲတော့အများကြီးဖြစ်နိုင်တယ်ဒီ8နှစ်9နှစ်တက်ကျော်တဲ့10နှစ်17နှစ်ဉာဏ်မျိုးရှိတာလည်းဖြစ်နိုင်တယ်တို့ဒီထက်နေပြီးတော့9နှစ်6နှစ်ကလေးလောက်ပဲတွေးခေါ်နိုင်တာမျိုးလည်းဖြစ်နိုင်တယ်အပြောင်းလဲတော့အများကြီးဖြစ်နိုင်တယ်ဒါပေမဲ့ရည်ပူရတော့ IQ က50ပဲရှိမယ
် down syndrome ခံစားနေရတဲ့ရင်သေးငယ်လေးတွေကိုတမန်ရင်သေးငယ်လေးတွေနဲ့အတူရှင်တွဲပြီးပညာသင်ခိုင်းလို့ရမရဆိုတာဟာအမေးများတဲ့မေးခွန်းတစ်ခုဖြစ်ပါတယ်down syndrome ရင်သွေးငယ်လေးတွေကိုပညာသင်ပေးလို့ရသလားဆိုတာနဲ့ဘလူနီလာအနေနဲ့ပညာသင်ပေးတင်တယ်ဆိုတာတွေကိုဒေါက်တာဆော့ဟေနူကအခုလိုရှင်းပြပါတယ်
။ကျောင်းပညာသင်တာနဲ့ပတ်သက်ရင်တော့သူတို့ပုံမှန်ကလေးတွေနဲ့တော့တွဲထားပြီးတော့သူတို့ပေါ့နော်သင်ယူညွှန်းတဲ့တစ်ခုလည်းနဲ့သင်ဖို့ကတော့ကျွန်တော်တို့အဆင်မပြေပါဘူး။ဒါဆိုတော့သူတို့ရဲ့ဉာဏ်ဉာဏ်သူရဲ့အရာကလည်းသူတို့ဒီအသက်ကြီးလာပြီမဲ့လေ IQ ဒီလိုက်တက်လာမှာမဟုတ်ဘူးပေါ့နော်သူတို့ဒီ IQ အတွင်းမဲ့ရှိမှဖြစ်တဲ့အတွက်သူတို့ကိုတခြားကလေးနဲ့ထားလိုက်လို့ရှိရင်သူတို့နှိမ်တာမျိုးလို့ဟိုပါဘောเนาะတခုခုအနိုင်ကျင့်တာမျိုးစိတ်ပိုင်းဆိုင်ရာသူတို့စိတ်ထိခိုက်ပြိုးဆိုတာမျိုးဖြစ်နိုင်တဲ့အတွက်ကျွန်တော်တို့တွဲမထားပြေးတာတော့ပိုကောင်းတယ်ဘောเนาะတမင်တသက်သူတို့နှိမ်ကျင်လို့တော့မဟုတ်ပြီမဲ့သူတို့ဟိုပဲအဖွဲလေးဖွဲ့ပြီးတော့သူတို့ IQ လေးတွေကိုတွက်ပြီးဟိုတူတဲ့ IQ လေးတွေကိုတစုလေးထားပြီးတော့ကျွန်တော်တို့သူတို့အတွက်ကိုတီးတက်ဟိုပါဘောတင်ညွှန်းညွှန်းနဲ့ဆွဲပြီးတော့စတင်မယ်ဆိုရင်တော့ရတယ်အဲ့လိုမျိုးလုပ်လို့ရတယ်ပြီးတော့သူတို့ရဲ့ဒီလူမှုရေးပေါင်းသင်းဆက်ဆံမှုနယ်ပယ်ကိုလည်းကောင်းအောင်ကျွန်တော်တို့သူတို့လူမှုရေးစိတ်ဓာတ်တွေထည့်ပေးလို့ရတယ်သူတို့စီမှာအကောင်းမြင်တဲ့ခံယူချက်တွေရှိလောင်းလဲကျွန်တော်တို့တင်ပေးလို့ရတယ်ပြီးရင်သူတို့ကိုတင်ချပိုင်းဆိုင်ရာအတွက်အချက်တွေကဏ္ဍပိုင်းဆိုင်ရာတွေလည်းအထိုက်အလျောက်တစ်ခုတည်းတော့ကျွန်တော်တင်ပေးလို့ရတယ
်ညာရင်မပြည့်မီတဲ့ down syndrome ရင်သွေးငယ်လေးတွေအကြောင်းကိုသိရှိနားလည်နိုင်စီဖို့အတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
တော်တော်တန်းစော်ဆွေးနွေးတင်ဆက်ခဲ့တဲ့လူတို့နဲ့ကျန်းမာရေးအစီအစဉ်မှာကလေးငယ်တွေမှာဖြစ်တတ်တဲ့ down syndrome ယောဂါနဲ့ပတ်သက်ပြီးရှင်းပြခဲ့တာပါကျွန်တော်တို့ VOA မြန်မာပိုင်းကနေတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB ရုပ်သံလိုင်းမှာလည်းဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ရုပ်သံကနေ့စဉ်ည9:00နာရီကနေနိုင်ရီဝက်စာ9:00နာရီခွဲအထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါကို DBB မှာလည်းပြန်လည်ကြည့်ရှုနိုင်ပါတယ်အခုတခါတော့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ဒဏ်ရာခဲ့တာကြောင့်လအနေငယ်နားရမှာဖြစ်ပါတယ်ထိပ်တန်းတင်းနစ်ကစားသမားဖြစ်တဲ့ဂျိုကိုဗစ်ကတော့အိန္ဒိယအိုပန်ပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်ဒီလိုသတင်းတွေကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြည်သူ့ဘက်မှာတော့ပြည်သူ့တိုင်းစစ်မှုကီလီယန်အမ်ဘာပေဟာ PSG အသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်စနေနေ့ကကစားခဲ့တဲ့ PSG နဲ့ Nantes နဲ့ပွဲမှာအမ်ဘာပေဟာ PSG အတွက်တဂိုးသွင်းပေးခဲ့တာကြောင့်သူဟာ PSG အတွက်သူတို့ပေါင်း200တကူနဲ့ဂိုးအများဆုံးသွင်းတဲ့ကစားသမားဖြစ်လာခဲ့ပါတယ
်။ C'est très spécial d'être ici. La dernière fois que j'étais ici sur ce plateau, c'était pour annoncer que je restais ici.
အခုအချိန်အခုလိုစင်ပေါ်တက်လာတော့ငါတော့ကျွန်တော်ဒီမှာကစားသွားမယ်ဆိုတာကိုကြေညာဖို့တက်လာခဲ့တာပါ။အခုလိုမျိုးအသင်းရဲ့သမိုင်းမှာဂိုးအများဆုံးသွင်းတဲ့သူဖြစ်နေ။အခုလိုတခါပြန်လာရတာကတော့တိတ်ကိုထူးခြားတဲ့အခွင့်အရေးတစ်ရပ်ပါပဲ။PSG ကစားသမားဖြစ်ရတာဒီလိုမျိုးပြင်သစ်နိုင်ငံရဲ့အကြီးဆုံးအသင်းနဲ့ဖြစ်သမိုင်းအစဉ်လာရှိတဲ့အသင်းရဲ့အင်ဂျီကိုဝတ်ပြီးကစားခွင့်ရတာကတကယ်ကိုဂုဏ်ယူစရာကောင်းတဲ့အထူးအခွင့်အရေးပဲဖြစ်ပါတယ်။အခုလိုမျိုးကိုပရိသတ်အားလုံးရှိမှဂိုးသွင်းနိုင်ဖို့ကတိတ်ကိုအရေးကြီးနေပါတယ
်။ဒီမတိုင်ခင်ကတော့အူရုဂွေးတိုက်စစ်မှုအက်ဒါဆန်ကဗာနီကဂိုးနေရာနဲ့အသင်းအတွက်ဂိုးများဆုံးသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ။ပြည်သူ့ဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ PSG နဲ့ဘဇိုတိုက်စစ်မှုနေမာဟာဒီနေ့ဘောလုံးကြာပြီးအတွက်ဘောလုံးဆက်ကစားနိုင်တော့မှာမဟုတ်ပါဘူး။ခြေကျင်းဝတ်ဒဏ်ရာကိုခွဲစိတ်ကူးတာကိုရှိနေတာကြောင့်သူ့အနေနဲ့3လလောက်အနားယူရမှာဖြစ်တဲ့အတွက်လက်ကျန်ပွဲတွေကိုဆက်မကစားနိုင်တော့ပဲလွှဲချော်သွားခဲ့တာဖြစ်ပါတယ်။ PSG အသင်းကတော့နေမာဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာခြေကျင်းဝတ်ဒဏ်ရာတွေမကြာမကြာရရှိခဲ့တာဖြစ်တယ်လို့ညင်ညာချက်ထုတ်ပြန်ထားပါတယ်။သူရဲ့ဒီခြေချင်းဝက်ခွဲစိတ်ကုသမှုကိုတော့ကာတာနိုင်ငံဒိုဟာမြို့မှာလုပ်သွားမယ်လို့သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲ PSG အသွေးရဲ့ညာနောက်ခံလူဟာကီမီကိုပြင်သစ်အာဏာပိုင်တွေကစုံစမ်းစစ်ဆေးတာတွေလုပ်နေပါတယ်။ဟာကီမီကသူ့မကိုအာရမပြုကျင့်ခဲ့တယ်ဆိုပြီးတော့အသက်24နှစ်အရွယ်အမျိုးသမီးတဦးကပြီးခဲ့တဲ့သတင်းဘက်ကရဲကိုတိုင်ကြားခဲ့တာကြောင့်အာဏာပိုင်တွေကသူ့ကိုပြစ်မှုဆိုင်ရာဥပဒေကြောင်းအရစစ်ဆေးမေးမြန်းတာတွေလုပ်နေတာပါ။ဒီဆိုဆိုချက်နဲ့ပတ်သက်ပြီးဟာကီမီဘက်ကတော့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့တလောကလည်း PSG နဲ့ဘာစလိုနာညာနောက်ခံလူဟောင်းဒန်နီအယ်ဗတ်ဟာလိမ့်ပိုင်းဆိုင်ရာအရစော်ကားခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စပိန်တရားရုံးကသူ့ကိုအာမခံမပေးဘဲဖမ်းဆီးပြီးတော့အကျဉ်းထောင်ထဲမှာထိန်းသိမ်းထားပါတယ်ခင်ဗျာ။အင်္ဂလန်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့ဘက်ကကာရာဝောင်းဖလားကိုဘူးဆွဲခဲ့တဲ့မန်ချက်စတာယူနိုက်တက်အသင်းဟာဒီတစ်ပတ်မှာတော့အကြီးအကျယ်ရှုံးနိမ့်သွားခဲ့ပါတယ်။Manchester United အသင်းဟာသူ့ရဲ့မဟာပြိုင်ပွဲကြီး Liverpool နဲ့ Anfield မှာကစားတာမှာ9ဂိုးဂိုးမရှိနဲ့အပြတ်အသတ်ရှုံးသွားခဲ့တာပါ။ပထမပိုင်းမှာ Liverpool ကတဂိုးဂိုးမရှိနဲ့ဥဆောင်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့ Liverpool အသင်းကဘယ်သူမှမယုံနိုင်တော့အောင်ပဲ6ဂိုးဆက်သွင်းပြီးတော့နောက်ဆုံးမှာ9ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါဟာ Manchester United အသင်းအတွက်တော့ Premier League သမိုင်းမှာအဆိုးအဝါဆုံးရှုံးနိမ့်မှုလည်းဖြစ်ပါတယ်။မယုံသင်းကိုဂိုးပြတ်နိုင်ရပြီးတဲ့နောက် Liverpool နီးပြ Jurgen Klopp ပြောတာကတော့
Yeah, a freak result, top performance. Really top.
ပွဲရလာကတော့ကြောက်ခမန်းလေးလေးဖြစ်ပြီးကစားပုံကလည်းထိတ်တန့်ပါပဲ။ပွဲစကလေးကကစားတာတကယ်ကောင်းပါတယ်။ဒီပွဲကနှစ်ပေါင်းများစွာအတွင်းမှာအကောင်းဆုံးပွဲပါ။ကျွန်တော်တို့အာမန်အပြင်းနဲ့တကယ်ကိုတိုက်တိုက်တွန်းတွန်းကစားခဲ့ပြီးလိုအပ်တဲ့အချိန်မှာလည်းတည်တည်ငြိမ်ငြိမ်နဲ့ကစားနိုင်ခဲ့ပါတယ်။
မယ်ဒီပြအဲရစ်တန်ဟက်ကတော့ပထမပိုင်းမှာသူ့အတင်းကဂိုးသွင်းခွင့်နေပိုရပြီးတော့ပိုကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာဂိုးတွေများများပေးလိုက်ရပြီးဖွဲကိုအလွယ်တကူရှုံးသွားကြောင်းသူ့ကစားသမားတွေဟာအတင်းလိုက်စုစုစည်းစည်းနဲ့ကိုလှုပ်ရမယ့်အလုပ်ကိုမလုပ်ပဲတာဝန်မကျေခဲ့တာကြောင့်အခုလိုအပြတ်အသတ်ရှုံးတာဆိုပြီးတော့ဝေဖန်လိုက်ပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့မယ်ယူပရိသတ်ဦးကလည်းအခုလိုပြောပါတယ
် It was a bad game I mean Manchester has come from a few good games so I would give them this
ဒီပွဲကတော်တော်ဆိုးပါတယ်။အမားတွေလည်းအများကြီးလုတ်ခဲ့ပါတယ်။ခံစစ်ပိုင်းကအမားတွေပါ။လစ်ဗာပူးရဲ့လက်ရှိအနေအထားမျိုးကမန်ယူအသင်းကို9ဂိုးဂိုးမရှိနဲ့နိုင်တာမျိုးမဖြစ်သင့်ပါဘူး။ဒါပေမဲ့လည်းဘောလုံးကွဲမှာဒါမျိုးတွေဖြစ်တတ်ပါတယ
်။ဒီတစ်ပတ်မှာမန်စီးတီးအသင်းကလည်းညူကာဆော့ကို9ဂိုးမရှိနဲ့နိုင်ပြီးတော့အာစနယ်ကလည်းဘုံမောက်ကို9ဂိုးရှုံးနေရကနေဒဏ်ရာအချိန်မိုနောက်ဆုံးမိနစ်မှာတွဲတဲ့ဂိုးနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားတာကြောင့် Arsenal အသင်းဟာ Premier League ပွဲပြီးဖို့12ပွဲပဲကျန်တော့တဲ့အချိန်မှာ Man City ထက်5မှတ်အသာနဲ့တရားထိတ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာ။ဒီကနေ့ဆက်ပြီးဆက်လျက်နေကဗြိတိန်နိုင်ငံမှာတည်ဆုံးသွားခဲ့တဲ့ Thai Tower လူငယ်ဘောလုံးအသင်းကောင်းဆောင် John Pat Don Prompt ရဲ့အယူပြကိုထိုင်းနိုင်ငံမြောက်ပိုင်းကမဲကောင်မြစ်ထဲမှာပြောလိုက်ကြပါတယ်။သူရဲ့အယူပြဟာဗြိတိန်နိုင်ငံကနေထိုင်းနိုင်ငံချင်းမိုင်မြို့ကိုစနေနေ့ကရောက်လာခဲ့ပြီးတော့
။တနင်္လာနေ့ကတော့မိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေအပါအဝင်ဘုရားဘာသာဖုံးတော်ကြီးတွေကသူ့ရဲ့ရုပ်ပြကိုထိုင်းမြန်မာလာအိုသုံးနိုင်ငံစုံနဲ့ရှူရီဂန်ဒေသကမဲခေါင်မြန်မာပြောလိုက်တာဖြစ်ပါတယ
်။ Khon mak cha ma loy ang khan kan ti nan nam kat ti ka du khong yat phi nong ma
loy. တွေကသူတို့မိသားစုဝင်တွေရဲ့အရိုးပြတွေကိုရွှေတရိကန်ဒေသမှာလာပြီးပြောလို့ရှိပါတယ်။ဒီရွှေတရိကန်ဒေသမှာတည်ဆုံသွားတဲ့သူတွေကိုမိသားစုတွေကိုစားကာကွယ်စောင့်ရှောက်ပေးတဲ့နဂါးတွေရှိတယ်လို့ယုံကြည်တာကြောင့်ဖြစ်ပါတယ်
။အသက်18နှစ်သာရှိသေးတဲ့ဒေါမဟာ2018ခုနှစ်ကကမ္ဘာတဝှမ်းအထူးတလဲအာရုံစိုက်မှုခံခဲ့ရတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရေကြီးနေတဲ့ကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိပြီးတော့ကယ်ထုတ်ခဲ့ရတဲ့ထိုင်းလူငယ်ဘောလုံးသမား12ဦးတည်းကတဦးဖြစ်ပါတယ်။အဲနောက်မှာတော့သူဟာဗြိတိန်နိုင်ငံလီးစရှန်နယ်က Brookhouse ဘောလုံးအကယ်ဒမီကျောင်းမှာပညာသင်ကြားခဲ့ပြီးတော့အဲ့လိုပညာသင်ကြားနေစဉ်အတွဲမှာပဲသိဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ Tennis ဒီနေ့ဘက်ကိုကြည့်ရရင်တော့ကမ္ဘာစစ်တ Tennis ကစားသမား Novak Djokovic ဟာ America မှာကျင်းပမဲ့ Indian Club Open Tennis ပြိုင်ပွဲကနေထွက်လိုက်ရပါတယ် Djokovic ဟာ America နိုင်ငံထဲကိုဝင်ဖို့အတွက်ပြည်ဝင်ခွင့် Visa မရတာကြောင့်မူလကပြိုင်ပွဲဖို့စည်ရင်ပေးထားပေမဲ့လည်းဝင်လို့မရတော့ဘဲနဲ့ပြိုင်ပွဲကနေအခုလိုနှုတ်ထွက်လိုက်တာဖြစ်ပါတယ်အင်္ဂလကကနေအမေရိကန်ကိုလာရောက်တဲ့သူတွေဟာကိုဗစ်ကာကွယ်ဆေးထိုးဖို့လိုပြီးဂျိုကိုဗစ်ရှာကာကွယ်ဆေးမထိုးထားတာကြောင့်အခုလိုပြည်ဝင်ခွင့်မရတာဖြစ်ပါတယ်။ဂျိုကိုဗစ်ဘက်ကတော့ပြိုင်ပွဲဝင်ခွင့်ရဖို့အတွက်အထူးခွင့်ပြုချက်တောင်းခံခဲ့တဲ့အပြင်အမေရိကန် Open Tennis ပြိုင်ပွဲနဲ့ American Tennis အဖွဲ့ချုပ်တွေကလည်းဂျိုကိုဗစ်ကိုဝင်ခွင့်ပေးဖို့ထောက်ခံခဲ့ပေမဲ့အမေရိကန်ဆိုရတာဝန်ရှိသူတွေဘက်ကခွင့်မပြုခဲ့တာပါ။ဂျိုကိုဗစ်အနေနဲ့အခုလိုပြည်ဝင်ခွင့်မရတာကြောင့် Indian Wells Open အပြင်မိုင်အမီ Open ပြိုင်ပွဲနဲ့လည်းလွှဲချော်သွားခဲ့ပါတယ်။အမေရိကန်ဆိုရဘက်ကတော့ကိုဗစ်ကန်သတ်ချက်တွေကိုရှေ့လကုန်မှာပြန်ရုပ်သိမ်းသွားဖို့စီစဉ်နေပြီးဒါကြောင့်ဂျိုကိုဗစ်အနေနဲ့လာမယ့်ဩဂတ်စ်လမှာကျင်းပမယ့်အမေရိကန် Open Tennis ပြိုင်ပွဲကိုတော့သူ့အနေနဲ့ဝင်ခွင့်ရမယ့်အနေထားလဲရှိနေပါတယ်ခင်ဗျာ
။ကိုရနန်ပြောပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတဲ့စာရေးသားခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းနဲ့တခြားသောဒေသတွေမှာရရဆက်ဆက်တိုက်ခိုက်မှုတွေနဲ့တပ်ဖြတ်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အပေါ်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပါတယ်မြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့အစင်ချင်းမဲ့တိုက်ခိုက်မှုတွေဆက်ပြီးဖြစ်နေတာကိုကုလသမဂ္ဂအထွေထွေမှုချုပ်ကအထူးစိုးရိမ်ကြောင်းနဲ့တာဝန်ရှိသူတွေတာဝန်ခံကြဖို့ကိုလည်းတောင်းဆိုလိုက်ကြောင်းအထွေထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံတွင်းမှာပါဝင်ပတ်သက်သူတွေအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလေးစားလိုက်နာဖို့ကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်ကတောင်းဆိုလိုက်ပါတယ်2023ခုနှစ်မှာလည်းယူကရိန်းမှာရုရှားတပ်တွေအနေနဲ့နယ်မြေသိမ်းပိုက်မှုတွေကြီးကြီးမားမားလှုပ်ဆောင်နိုင်ဖို့မရှိဘူးလို့ပုတ်ထုနေမှာပဲအမေရိကန်ထောက်လှမ်းရေးအခြေကဲအေဘာဟိန်းစ်ကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပြီးရုရှားဟာတနည်းကျော်ချာနေပြီဖြစ်တဲ့နှစ်ရှည်ထိုးစစ်ကိုဆက်ထိန်းထားဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုတင်ပြတဲ့အစဉ်ခန်းစာမှာရုရှားတပ်ဖွဲ့တွေဟာအသေးအပြောက်နှုံးလဲမြင့်မားနေတယ်လို့ပြောဆိုထားပါတယ်ကဘာတလောအပြုသဘောဆောင်အပြောင်းလဲတွေဖော်ဆောင်ရမှာဆွန်းဆွန်းတမန်ပါဝင်ဥဆောင်ခဲ့သူအမျိုးသမီး၁၂ဦးကိုနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့မတ်လ၈ရက်နေ့ဗုဒ္ဓနေ့မှာအမေရိကန်နိုင်ငံခြားရေးဌာနကနှစ်ဆင်ချီးမြှင့်တဲ့အမျိုးသမီးတက်တီရှင်စုတွေကိုချီးမြှင့်လိုက်ပါတယ်။အပြောင်းလဲတွေဖော်ဆောင်ရမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်ဆောင်ရွက်လာကြောင်းတစ်ချိန်တည်းမှာပဲနိုင်ငံရေးမှာပါဝင်ဆောင်ရွက်မှုမှာအရမအခက်ခဲကြီးတွေနဲ့ကြုံတွေ့ရတယ်လို့ပဲကျမ်းမာအခြေခံအကြမ်းဖက်မှုတွေနဲ့လည်းတွေ့ကြုံရကြောင်းအခွင့်အရေးချိုးဖောက်ခံရမှုနဲ့အမျိုးသမီးတွေဟာစီးပွားရေးနဲ့လူမှုရေးအရဩဇာတက်ရောက်မှုနဲ့ပါနေပြီးဒါကိုပြောင်းလဲဖို့အခိုင်အမာပိုင်ဖြတ်ထားတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့ရော့မက်ကလင်းတို့ဖြစ်ကြပါတယ် VO ရဲ့ဇာတာပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းလူမီတာ30နှင့်48လိုင်းလက်မီတာ190ပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့ကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေပြည်ဝေကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းရောက်ပါခင်ဗျာ
This program has come to you from the Voice of America, Washington.